Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် View American တက္ကသိုလ်2023ခုနှစ်ဒီဇင်ဘာလ28ရက်ကြာသပတေးညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်Your radio season ကို line to meter 1925 32တို့ပြင် line lambda meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ကြောင့်အတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဒီယူကရိန်းနိုင်ငံအတွက်ကိုလက်ကျန်သက်250ဘိုဒီစီးရေးကူညီတွေကိုပို့ပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်တခါဒီလောက်ကင်မှာအခြေအနေတွေပိုဆိုးလာတဲ့အတွက်တရုတ်နိုင်ငံသားတွေအများဆုံးထွက်ခွာဖို့အတွက်တရုတ်အစိုးရကတတိပေးလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနမ်တူမြို့ကိုတော့ TNLA တအန်းတက်ကတိမ့်ပိုက်လိုက်တယ်လို့ဒီကနေ့ပြောပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူနေ့တက်ကိုအထူးအစီအစဉ်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံမှာစစ်ပေးနဲ့ကုန်စည်နှုန်းအခြေအနေတွေကြောင့်ပြည်သူတွေစိတ်ဒုက္ခဖြစ်ခဲ့ရတာကိုနှစ်သက်မှာဘယ်လိုခံယူဖြစ်ရှင်းသင်ပါသလဲ
လာမယ့်နှစ် 2024 မှာပြည်သူတွေအတွက်စိတ်ချမ်းသာရေးကိုယ်ချမ်းသာရေးရောနှစ်သက်ကူချမ်းသာရေးတရိတ်ထံဖြစ်တယ်ဆိုတာကောင်းတဲ့ idea ပဲလို့စလိုက်ချင်တယ်
စေရကိုပါကျမ်းမာဖို့တက်တက်ကူကျမ်းမာရေးတနိဒံချမှတ်တဲ့ဆိုတာကိုစေကျမ်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာတက်ထေးကကြံပြုထားတာပါဒီအကြောင်းအပြည့်စုံကိုကိုဝင်းမင်းတင်ဆက်ပေးထားတဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ကြရမှာပါဒီအကြောင်းနဲ့အတူတဘာဝပတ်ဝန်းကျင်နဲ့ဥတုရာသီပြောင်းလဲမှုအကြောင်းနှစ်တက်ကူအထူးအစီအစဉ်အပါအဝင်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြအဖက်စင်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့အတူပြောပြပေးပါပါရှင်
ယူကရိန်းနိုင်ငံအတွက်ကိုအမေရိကန်ကပေးမယ်လို့ကတိပြုထားတဲ့ဒီစစ်ရေးအကူအညီတွေကလက်ကျန်ဒေါ်လာတန်250ဘိုအကူအညီတွေပို့ပေးမယ်လို့အမေရိကန်ကာကွယ်ရေးဌာနကဒီဇင်ဘာ29ရက်ပုံထုံးနေ့ကကြေညာပါတယ်ယူကရိန်းကိုနောက်ထပ်ထောက်ပံ့ဖို့လွှတ်တော်ကအတိမပြုပေးရင်တော့ဒီအကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်အမေရိကန်စစ်တပ်မှရှိနေတဲ့မြေပြင်ကနေဝေဟင်ပစ်ဒုံးလက်နဲ့စနစ်တွေ၊လေယာဉ်ပစ်မစောင်းဒုံးလက်နဲ့တွေ၊လေကြောင်းရန်ကာကွယ်ရေးဆိုင်ရာပစ္စည်းတွေ၊ကြီးတွေအပါအဝင်ဒေါ်လာတန်250ဘူအကူအညီတွေကိုယူကရိန်းကိုပို့ပြဖြစ်တယ်လို့ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2022ခုနှစ်ဩဂတ်လတည်းကဆိုရင်တော့အမေရိကန်စစ်တပ်အတွက်အသင့်ထားတဲ့လက်နက်တွေကနေယူကရိန်းအတွက်ကို54ချိန်မြောက်ပေးတာဖြစ်ပါတယ်။အခုလိုအမေရိကန်စစ်တပ်ကပေးလိုက်မဲ့လက်နက်တွေနေရာမှာပြန်အစားထိုးဝယ်ဖြည့်ဖို့အသုံးစရိတ်မရှိတော့သလိုယူကရိန်းကိုနောက်ထပ်လက်နက်တွေထောက်ပံ့ဖို့အသုံးစရိတ်လည်းကုန်သွားပြီလို့ပန်တာဂွန်စစ်ဌာနချုပ်ပြောခွင့်ရ Marine တပ်ဖွဲ့ဒုတိယဗိုလ်မှူးကြီး Garen Guns ကကြေညာချက်ထဲမှာပြောထားပါတယ်။နောက်ထပ်အသုံးစရိတ်ထပ်မရတော့ဘူးဆိုရင်တော့အမေရိကန်စစ်တပ်မှာအစင်းသင့်သုံးဖို့ထားတဲ့လက်နက်တွေကိုပြန်မဖြစ်နိုင်တဲ့အတွက်တိုက်ခိုက်ရေးပိုင်းမှာအသင့်ဖြစ်မှုကိုထိခိုက်နိုင်တယ်လို့လည်းဒုတိယဗိုလ်မှူးကြီး Guns ကသတိပေးပါတယ်။အမေရိကန်ပြည်ရင်းလုံခြုံရေးအပါအဝင်ယူကရိန်းနဲ့အစ္စရေးကိုစေအကူညီပေးဖို့အတွက်အသုံးစရိတ်ဒေါ်လာတန်တိခတ်မှာဒေါ်လာဘီလီယံ100ကျော်ဖို့အတည်ပြုပေးဖို့အတွက်သမ္မတဂျိုးဘိုက်ဒန်ကလွှတ်တော်ကိုတိုက်တွန်းနေပါတယ်။မက္ကဆီကိုနယ်စပ်ကနေတရားမဝင်နိုင်ငံတွေရောက်ဝေရောက်နေသူတွေကိုတားဆီးရတဲ့အတွက်ဘိုက်ဒန်အစိုးရကတင်းတင်းကြပ်ကြပ်မလုပ်သေးဘူးလို့ဆိုပြီးတော့အဲ့ဒီမူကြမ်းကိုပထမတစ်ခေါက်မဲခွဲစင်တော့ကတော့ Republican အမတ်တွေကပယ်ချထားပါတယ်။အသုံးစရိတ်မူကြမ်းကိုရှင်းနှစ်ဆန်းမှထပ်ပြီးတော့မဲခွဲမယ်လို့မျှော်လင့်ရပါတယ်ရှင်
။ကာဇာမှာရှိတဲ့မြို့တွေနဲ့ဒုက္ခသည်စခန်းတွေကိုအစ္စရေးကဒီကနေ့ကြာသပတေးနေ့ညမှာလေကြောင်းရောကုန်းကြောင်းမှာနှစ်ခုစလုံးကနေတိုက်ခိုက်ခဲ့တာကြောင့်လူတွေဒါနဲ့ဒါဇင်နဲ့ချီသိဆုံးခဲ့ပါတယ်။ဟာမတ်အဖွဲ့ကိုထိုးစစ်ဆင်နေတဲ့အစ္စရေးတပ်ဖွဲ့တွေဟာအခုဆိုရင်ဂါဇာကနေရာအများစုကိုတိုက်ခိုက်နေတာကြောင့်ထောင်ပေါင်းများစွာသောပါလက်စတိုင်းပြည်သူတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်။အစ္စရေးဟာမတ်စစ်ပွဲကြောင့်အခုချိန်ထိလူပေါင်း2000ကျော်သိဆုံးခဲ့ရပြီးဂါဇာမှာရှိတဲ့လူဦးရေ 2.3 သန်းနဲ့85ရာခိုင်နှုန်းဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပါတယ်။အစ္စရေးရဲ့တိုက်ခတ်မှုကြောင့်ဂါဇာကမ်းမြောင်မြောက်ဘက်အခြေမှရှိတဲ့အဆောက်အဦအလုံးနီးပါးပျက်စီးပြိုကျကုန်ပြီးပြည်ပနယ်လည်းအဆက်အသွယ်တွေပြတ်တောက်နေပါတယ်။မကြခင်မှာဂါဇာတောင်ပိုင်းဟာလည်းအလားတူဆိုးရွားတဲ့အခြေအနေမျိုးဖြစ်လာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။ဟာမတ်စ်အဖွဲ့ကိုအပီးတိုင်းပျက်စီးသွားအောင်လုပ်မယ်ဆိုလို့လုပ်မယ်လို့အစ္စရေးကပြောဆိုထားပေမဲ့ဟာမတ်စ်ကတော့ဂါဇာတောင်ပိုင်းမှာတော့အခုချိန်ထိအစ္စရေးတပ်ဖွဲ့တွေကိုခုခံတိုက်ခတ်နေဆဲဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်နေသူတွေကိုဒီမက္ကဆီကန်နယ်ဇက်နဲ့ကတ်နေတဲ့ အမေရိကန်နောက်တောင်ပိုင်းကနေရောက်လာသူတွေအစမတန်များလာနေတဲ့ကိစ္စကိုအမေရိကန်ထိပ်တန်းသံတမန်တွေနဲ့မက္ကဆီကိုသမ္မတတို့ပို့ထုံးနေတဲ့ကတွေ့ဆုံပရဆွေးနွေးခဲ့ကြပါတယ်။နိုင်ငံပြောင်းချေချဖို့တရားဝင်စ조사သူတွေရှော့ချနိုင်ရဲ့အတွက်အမေရိကန်ရဲ့သဘောတူညီမှုရရှိနိုင်ခဲ့တယ်လို့ဒီမက္ကဆီကိုဘက်ကပြောပါတယ်။အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့မက္ကဆီကိုသမ္မတလိုပက်စ်အော်ဘရာဒေါကလူမှုကွန်ရက်ပေါ်မှာရေးသားပေးမယ်လို့အသေးစိတ်ကိုတော့ဖော်ပြခြင်းမရှိပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မက္ကဆီကန်နိုင်ငံကိုတွားရောက်ပြီးတော့ဆွေးနွေးခဲ့တာဖြစ်ပါတယ်။တရားမဝင်ရောက်လာသူတွေလှည့်ဝင်နေတာကိုကန့်သတ်ဖို့သူ့ဘက်ကလိုလားတယ်လို့ဒီသမ္မတအော်ဘရာဒေါကပြောကြားခဲ့ပါတယ်။နေဆက်ရောက်လာနေသူအများစုဟာကျူဘာနဲ့ဗင်နီဇွေးလားနိုင်ငံတွေကဖြစ်တာကြောင့်အဲ့ဒီနိုင်ငံတွေနဲ့အမေရိကန်ဆက်ဆံရေးတိုးတက်စေချင်တယ်လို့လည်းပြောကြားခဲ့ပါတယ်။အမေရိကန်ရဲ့တရားမဝင်ဝင်ရောက်နေသူတွေစံချိန်တင်များနေတဲ့ကိစ္စကရှင်းနစ်ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်အထူးထောက်ပြဆွေးနွေးစရာဖြစ်နေတာမို့ဒီကိစ္စကိုအမေရိကန်အစိုးရတာဝန်ရှိသူတွေကဖြေရှင်းနိုင်ဖို့စ조사နေတာဖြစ်ပါတယ်ရှင
်။ VOA အမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကြာသပတေးညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်။တရုတ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့ကိုကန့်ကိုပိုင်အုတ်ချင်းခွေရဒေသရဲ့ဒီလုံခြုံရေးအခြေအနေဟာပိုပြီးတော့ဆိုးလာနေတဲ့အတွက်တရုတ်နိုင်ငံသားတွေတရုတ်နိုင်ငံကိုအမြန်ဆုံးပြန်လာကြဖို့အတွက်တရုတ်အစိုးရကသတိပေးလိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်မဟာမိတ်၃ဘွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့လောက်ကိုင်းဒေသမှာရှိနေတဲ့တရုတ်နိုင်ငံသားတွေလုံခြုံတဲ့နေရာကိုသွားကြပါလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရမောင်နှင်းကဒီကနေ့ကြာသပတေးနေ့မှာပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်ကိုပိုင်အုတ်ချုပ်ခွင့်ရဒေသရဲ့လက်ရှိအခြေအနေအတော်ဆိုးပြီးရှုပ်ထွေးနေပါတယ်။တရုတ်နိုင်ငံသားတွေအနေနဲ့လော့ဆယ်မြန်မာနိုင်ငံမြောက်ပိုင်းကိုမသွားကြဖို့ထပ်ပြီးတော့တည်ပေးခြင်းတလို့အဲ့ဒီမှာရှိနေကြတဲ့အထူးသဖြင့်လောက်ကန်မြို့မှာရှိနေကြတဲ့တရုတ်နိုင်ငံသားတွေကိုလုံခြုံတဲ့နေရာပြောင်းချဖို့ဒါမှမဟုတ်တရုတ်နိုင်ငံကိုအမြန်ဆုံးပြန်လာကြဖို့ဘေးကင်းလုံခြုံမှုရှိအောင်တည်ထားကြဖို့တောင်းဆိုချင်ပါတယ်လို့တရုတ်အစိုးရပြောခွင့်ရကပြောကြားသွားခဲ့တာပါ။လောက်ကန်မြို့မှာပဋိပက္ခတွေပိုဆိုးလာတဲ့အတွက်တရုတ်နိုင်ငံသားတွေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာနိုင်ငံဆရာတရုတ်တန်ယုံကလည်းဝီချက်လူမှုကွန်ရက်မှာတည်ပြီးထားပါတယ်။တရုတ်ရဲ့ဂျောင်းဝင်စေစားမှုနဲ့ပြီးခဲ့တဲ့သတင်းပတ်ထဲစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့ကြားဒုတိယအကြိမ်တွေ့ဆုံမှုပြတ်သွားခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်ဘက်ကတရုတ်နိုင်ငံသားတွေအပေါ်တည်ပြီးမှုတွေထပ်မံထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့နေတဲ့တရုတ်လူမျိုးတွေတရုတ်အဖွဲ့အစည်းတွေနဲ့စီမံကိန်းတွေလုံခြုံအောင်လို့သက်ဆိုင်သူတွေအားလုံးလက်တွေ့ကြကြလှုပ်ဖို့ကိုလည်းသူကတိုက်တွန်းတောင်းဆိုပါတယ်ကိုကန်တအန်းနဲ့ရခိုင်တိုင်းသားလက်နက်ကိုင်၃ဘွဲ့ရဲ့10/29စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်လောက်ကမျိုးတွေကနေရာတချို့အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကဒီမျိုးတချို့ကိုညီနောင်မဟာမိတ်အဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်စစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ဒေသခံတချို့ထိတ်ဆုံးခဲ့ပါတယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့နမ်တူမျိုးကို TNL တောင်းတက်ကသိမ်းပိုက်နိုင်ခဲ့တယ်လို့ TNL ပြောရေးဆိုခွင့်ရှိသူကဒီကနေ့ဒီဇင်ဘာလ28ရက်နေ့မှာ VOA မြန်မာပိုင်းကိုအတည်ပြုပါတယ်နမ်တူအခြေစိုက်ခမရ324ကိုသိမ်းပိုက်သိမ်းယူပြီးနောက်တစ်မျိုးလုံးကိုထိန်းချုပ်နိုင်ခဲ့တယ်လို့အခုလို့ပြောပါတယ်
နမတူမျိုးတိန်တိုက်ပွဲကိုတော့ဒီမနေ့တနာ yı ခွဲစောစောမှာဒီမှာတို့ဝင်ရရှင်လင်းတိမ့်ပိုင်နိုင်ခဲ့တယ်။နမတူစကန်ကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ25ကနေဒီ28ရက်နေ့၄ရက်ကြာတော့ပေါ့။မှာအခုဆိုရင်နမတူမျိုးကိုဗာတစ်မျိုးလုံးထိန်းချုပ်ထားတော့ပေါ့လေ။
လက်ရှိနမ်တူမြို့ထဲမှာတိတိငင်ငင်ရှိနေပြီးတော့ဈေးဆိုင်တွေအလုံးပိတ်ထားတယ်လို့လူတွေလည်းအိမ်ပြန်မထွက်ကြဘူးလို့ဒေသခံတယောက်ကပြောကြပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်မအလေးမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နှစ်သစ်ကူအထူးအစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့သဘာဝပတ်ဝန်းကျင်နဲ့ဥတုရာသီပြောင်းလဲမှုအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်2023ခုနှစ်အတွင်းသဘာဝပတ်ဝန်းကျင်နဲ့ဥတုရာသီပြောင်းလဲမှုနဲ့ပတ်သက်လို့ဆိုးရွားပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေသူ့ရဲ့တည်ရောက်မှုတွေနဲ့အတူအပြုသဘောဆောင်တဲ့ဖြစ်ပေါ်တိုးတက်မှုတွေကိုအနှစ်ချုပ်တင်ပြပါမယ်နန်းလောင်နဲ့ကိုဝင်းခမောင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
2023ခုနှစ်ဟာကမ္ဘာမှာမှတ်တမ်းတင်ခဲ့ရမြအပူချိန်အမြင့်ဆုံးနှစ်တစ်နှစ်ဖြစ်ခဲ့ပြီးမိုးခေါင်ရေရှားမှုရေကြီးရေရှမ်းမှုနဲ့တော်မီကြီးလိုသဘာဝဘေးဒဏ်တွေပိုးပြီးတော့ပြင်းထန်လာတဲ့နှစ်လည်းဖြစ်ပါတယ် ပထမ6လဆက်တိုင်ကဘာတော်အပူချိန်တွေစံချိန်တစ်တင်အောင်မြင့်တက်ခဲ့တယ်လို့ကြံ6လမှာလည်းအပူချိန်တွေကျမသွားဘူးလို့ဥရောပဥတုရာသီအေဂျင်စီကတွက်ချက်ပြပါတယ်နစ်ဆာမှာတဲ့နင်းလျှော်စီလုပ်ငန်းတွေရှိရာဥရောပက App Store လမ်းတွေပေါ်မှာနင်းတူတွေကင်းမဲ့နေပြီးတော့အီရတ်နဲ့အာဖရိကဥချိုဒေသဖက်မှာတော့မိုးခေါင်ရေရှားမှုတားရှည်လို့နဲ့အတွက်စိုက်ပျိုးမွေးမြူရင်းနဲ့အသက်ဆက်ကြတဲ့တောင်သူတွေဘဝရှင်တန်ရက်တည်းရေးပို့ပြီးတော့ခက်ခဲလာပါတယ်။ဒီလိုသဘာဝပေးတံတွေကြောင့်လျှာစိုက်ပျိုးရေးမွေးမြူရင်းနဲ့ငါးဖက်လုပ်ငန်းကိုမိခိုနေကြတဲ့ဒေသခံတွေရဲ့စာဝန်ရေးအကြီးအကျယ်ထိခိုက်လာပါတယ်။လူသားတွေရဲ့လူရကြောင့်ကပအပူချိန်မြင့်တက်လာတဲ့အကျိုးဆက်ဟာမိုးခေါင်ရေရှားမှုသာမကပဲဟာရီကိန်းမုန်တိုင်းတွေလည်းပုံမအကောင်းလာပြီးတော့အကျဉ်းရေးလည်းပုံများလာစေတယ်လို့ဥတုရသည့်အရေးစောင့်ကြည့်လေ့လာနေကြတဲ့ပညာရှင်တွေကထောက်ပြပါတယ်။ UNCCD ဒုတိယအမှုဆောင်အရာရှိအန်ဒရီမာစတာမူရီရိုကအခုလိုပြောပါတယ
်။ Normally drought is not only the absence of rain, it is normally also the mismanagement and the deterioration of land.
မိုးကောင်ရေရှားမှုဆိုတာဟာမိုးမြွာတဲ့အချက်တစ်ခုတည်းနဲ့မဆိုင်ပါဘူး။မြေယာရီကောင်းမွန်စွာစီမံခန့်ခွဲခြင်းမရှိတာ၊မြေယာရေသွေးကျဆင်းလာတာစတဲ့အချက်တွေလည်းပါပါတယ်။အဲ့ဒီအချက်တွေကြောင့်မိုးကောင်ရေရှားမှုပိုပြီးဆိုးလာတာပါ။တခါလေကျတော့လေရေကြီးရေရှမ်းမှုတွေဖြစ်လာတတ်ပါတယ်
။အာဖရိကတိုက်အရှေ့ပိုင်းနိုင်ငံတွေဖြစ်ကြတဲ့မော်လဝီ၊မိုဇမ်ဘစ်နဲ့မဒါစကာနိုင်ငံတွေထဲအင်အားပြင်းဖရက်ဒီဆိုက်ကလုန်းမုန်တိုင်းဝင်ရောက်မွေးနောက်ခဲ့တာမှာနောက်ဆက်တွဲအကျိုးသက်ရောက်မှုတွေကိုလှရုံနဲ့ချီရင်ဆိုင်ခန်းစားခဲ့ကြတာပါ။အာဖရိကဥချိုဒေသတစ်ဝိုက်နဲ့ဆိုမာလီယာနိုင်ငံဖက်မှာမိုးခေါင်ရေရှားမှုကြောင့်ငှက်မှုဘေးနဲ့ကြုံကြရတော့မဲ့လူပေါင်းက25တန်းကျော်ထိရှိပါတယ်။ကမ္ဘာအပူချိန်သာ3ဒီဂရီအထိတက်လာမယ်ဆိုရင်တော့လူဦးရေတန်ပေါင်း190လောက်ဆိုဝါပြင်းထန်တဲ့မိုးခေါင်ရေရှားမှုနဲ့ကြုံရနိုင်ခြေရှိနေတယ်လို့တဲကန္နာယမြေရွေအရေးလှုပ်ကန်ဆောင်နေတဲ့ကုလသမဂ္ဂအဖွဲ့ UNCCD ကခန့်မှန်ပါတယ်။တဘာဝဘေးအန္တရာယ်နဲ့ဥရုယာသီပြောင်းလဲမှုကြားဆက်ဆက်မှုကိုလေ့လာနေတဲ့ World Weather Attribution အဖွဲ့ကသိပ္ပံပညာရှင်တွေကလည်းလူသားတွေရဲ့လုံရက်တွေကြောင့်ဥရုယာသီပြောင်းလဲလာရကအရှေ့အာဖရိကမှာမိုးခေါင်ရေရှားမှုပိုးပြီးတော့ကြာရှည်လာတယ်လို့သုံးသပ်ပါတယ်။ပထမဆုံးမိုးခေါင်ရေရှားမှုပေါ်ပေါက်လာရတာကလည်းရှားသည့်ဥတုပြောင်းလဲမှုကြောင့်ဖြစ်ပေါ်ရတယ်လို့လည်းပညာရှင်တွေယူဆထားတာပါ။
လူရေတန်ပေါင်း 1300 ကျော်ရှိတဲ့အိန္ဒိယမှာတော့ 2023 ခုနှစ်ဇွန်လအတွင်းအပူချိန်ပြင်းထန်လွန်းတဲ့အတွက်ဆေးရုံဆေးကန်တွေမှာအပူဒဏ်သင့်လူနာတွေနဲ့မနိုင်မနှင်းဖြစ်ခဲ့ရသလိုပြည်သူ့ကျန်းမာရေးပေါ်စိန်ခေါ်ချက်တွေဖြစ်လာနေပါတယ်။အခုလိုအပူချိန်မြင့်တက်လာတဲ့အတွက်အန္တရာယ်ကနဲ့ Greenland ကျွန်းကရေခဲမြစ်နဲ့ရေခဲလွှာတွေရဲ့အရေးပျော်နှုံးဟာ 1990 ပြည်လွန်နှစ်စောပိုင်းကနှုန်းထက်3ဆပိုမြန်လာပါတယ်။ကမ္ဘာတစ်ဝှမ်းကရာသီဥတုအခြေအနေမိုးခေါင်ရေရှားမှုနဲ့စားနပ်ရိက္ခာဖူလုံရေးဟာအနာဒိကတိုက်ရဲ့ရေခဲလွှာအရေးပြောတဲ့နှုံးပေါ်မှူတည်နေတာကြောင့်ဖန်လုံရင်တန်းငွေထုတ်လုပ်မှုကျဆင်းရေးမှန်ကန်တဲ့မူဝါဒတွေချမှတ်နိုင်အောင်ပညာရှင်တွေအားစိုက်ကြိုးပမ်းနေကြပါတယ်။ကုလသမဂ္ဂထွေထွေတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းနောက်တွေကိုအခုလိုပြောကြားခဲ့ပါတယ်
။ Together, Antarctica and Greenland are melting well over 3 times faster than they were in the early 90s.
အန္တရာယ်တဲ့ဂရန်လန်ကျွန်းရဲ့ရေခဲလွှာအကြီးပြောနှုံးတွေဟာ1990ပြည့်လွန်နှစ်အစောပိုင်းကထက်သုံးဆပိုပြီးမြန်လာနေပါတယ်။ရေခဲတွေဘလောက်မြန်မြန်ပျောက်ွယ်သွားတယ်လဲဆိုတာသိပ္ပံပညာရှင်တွေစီကတည့်ရကြရတာအရင်တလို့ဆရာကောင်းပါတယ
်။ The Global Carbon Budget ကနောက်ဆုံးထုတ်ပြန်တဲ့ကမ္ဘာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုအစီရင်ခံစာမှာတော့2023ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းထုတ်လုပ်ခဲ့တဲ့ကာဗွန်ဓာတ်ငွေဟာတန်ကျိန်41ဘီလီယံအထိခန့်မှန်းထားပါတယ်။တက်တော်ပြုံးတိမှုစိုက်ပျိုးမြေချက်ထွေမှုနဲ့လိမ့်ဆံမွေးမြူရေးလုပ်ငန်းတွေကနေကာဗွန်တန်းငွေတွေထွက်လာနေပေမဲ့အများဆုံးထွက်တာကတော့ရုပ်ကြွင်းလောင်စာဆီသုံးဆဲမှုကဖြစ်ပါတယ်။လွန်ခဲ့တဲ့10နှစ်လောက်ကစပြီးနိုင်ငံပေါင်း26နိုင်ငံမှာကာဗွန်ထုတ်လုပ်မှုတွေလျှော့ချနိုင်ခဲ့တယ်ဆိုပေမဲ့အားရစရာမရှိသေးဘူးလို့လည်းပညာရှင်တွေကထောက်ပြကြပါတယ်။အစိုးရကစားပူးရဲရေးသားသူ East Anglia တက္ကသိုလ်ဖာမောက်ခ Corinne Lacroix ကအခုလိုထောက်ပြပါတယ်။
We're not making deep enough and broad enough cuts in global carbon emissions.
ရာသီဥတုပြောင်းလဲမှုလျှော့ချနိုင်အောင်တစ်ကမ္ဘာလုံးကာဗွန်ထုတ်လွှတ်မှုကိုလုံလုံလောက်လောက်ဖြတ်တောက်တာမျိုးမလုပ်ကြသေးပါဘူး။တစ်နှစ်ထက်တစ်နှစ်ဓာတ်ငွေထုတ်လွှတ်မှုတိုးလာနေတဲ့အတွက်ရာသီဥတုကတော့ပြောင်းလဲလာနေတာပါ။ကာဗွန်ထုတ်လွှတ်မှုကိုလုံးဝမလျှော့ချနိုင်သေးသမျှကမ္ဘာကတော့ဆက်ပြီးတော့ပူနွေးနေဦးမှာပါ။တိုးတက်မှုတချို့ရှိတယ်ဆိုပေမဲ့လည်းတိတာထင်ရှားတဲ့တိုးတက်မှုတော့မဟုတ်သေးပါဘူး။
တ 1850နဲ့1900ခုနှစ်ကြားဆမ်မူခေဦးကာလကရှိခဲ့တဲ့ကမ္ဘာပူချိန်ထက်1.5ဒီဂရီဆယ်ဆီယက်ကျော်မသွား၏2015ခုနှစ်ကလေးကနိုင်ငံဆောင်လက်မှတ်ရေးထိုးဆောင်ရွက်လာပေမဲ့လက်ရှိကမ္ဘာပူချိန်က1.2ဒီဂရီကိုကျော်လွန်သွားပါပြီလို့ COP28 ကမ္ဘာရာသီဥတုညီလာခံမှာတင်သွင်းခဲ့တဲ့ Tipping Point အစီအကံစာမှာဖော်ပြခဲ့ပါတယ်။အဲ့ဒီအစီအကံစာကိုသိပ္ပံပညာရှင်ပေါင်း200ကျော်သုတေသနပြုခဲ့ကြတာဖြစ်ပါတယ်။ A-Star တက္ကသိုလ်ဥရုယာသီပြောင်းလဲမှုနဲ့ကမ္ဘာသိပ္ပံရေးရာဌာနပေါ်မောက်ခ Tim Lenton ကခုလိုဆိုပါတယ်။
Right now, even at 1.2 degrees centigrade of global warming, we're running a significant risk of some fast tipping points.
ဘာဘူးနေမှု 1.2 degree centigrade ရောက်လာတဲ့အချိန်မှာတော့လူသား500တို့ရဲ့စောင့်ဝင်နေရတဲ့မီခိုနေရတဲ့တန်တားကြောက်တန်းတွေဖြစ်စီနေရပါပြီ။မြောက်အတ္တလန္တိတ်သမုဒ္ဒရာဘက်မှာလည်းအပြောင်းလဲတွေကြီးကြီးမားမားပေါ်ပေါက်နေတဲ့အတွက်ဆယ်စုနှစ်တခုအတွင်းဗီဒိန်နဲ့အနောက်ယောပါကအထူးကသီးနှံထုတ်လုပ်မှုကျဆင်းသွားမဲ့အနေအထားကိုရောက်နေပါပြီ။အမေရိကတိုက်အရှိမြောက်ပင်လယ်ကာယူရာတဝိုက်ပင်လယ်ရင်မြစ်နေပြင်တွေမြင့်တက်လာပြီးဆန္ဒအခါနဲ့တောက်တုံးရေရဖို့အကြက်တဲတွေပုံပုံဆိုးဝါးလာမဲ့သဘောဖြစ်ပါတယ
်။ဒီဆယ်စုနှစ်ကုန်ပိုင်းလောက်မှာနိုင်ငံအလုံးခုလက်ရှိထက်ကာဗွန်ဓာတ်ငွေ42ရာခိုင်နှုန်းလျှော့ချမှာဖြစ်မယ်လို့လည်းကြွမ်းကျင်သူတွေကသတိပေးပါတယ
်။ Why action is imperative now to
ဒါကြောင့်အမှုတိုင်း 1.5 ဒီဂရီစင်တီဂရိတ်ထိတက်မသွားအောင်အခုချက်ချင်းကြိုးစားဆောင်ရွက်ရမှာလိမ့်မယ်။ဒီလိုမှမဟုတ်ဘူးရင်တော့ကြီးမားတဲ့အကျိုးဆက်တွေကိုစပြီးတွေ့မြင်ရတော့မှာပါအခုချက်ချင်းမဟုတ်ရင်တောင်းဒါမဲ့ဆယ်စုနှစ်တွင်ဖြစ်လာတိုင်းဆရာရှိပါတယ်အဒီတဲကတချို့ဖြစ်ရတွေကိုရှောင်ရှားနိုင်အောင်ကျွန်တော်တို့အများကြီးဆောင်ရွက်နိုင်တဲ့ဆိုပေမဲ့တချို့ဖြစ်ရတွေတော့ရှောင်ရွက်လို့ရမှာမဟုတ်တော့ပါဘူးအဒီလိုဖြစ်ရတွေကိုရင်ဆိုင်ဖို့ကြိုးတင်ပြင်ဆင်မှုတွေတော့လုပ်ထားပါလိမ့်မယ
်ကုလသမဂ္ဂအသွေးအမှုချုပ်ကတော့ကာဗွန်ဓာတ်ငွေပို့ပြီးတော့ထုတ်လုပ်နေတာဟာနိုင်ငံကောင်းဆောင်တွေရဲ့ဦးဆောင်မှုအားနဲ့လို့ဆိုပြီးတော့ COP28 ကုလဥတုရာသီညီလာခံမှထောက်ပြပြောဆိုခဲ့ပါတယ်2023ခုနှစ်အတွင်းမိုးသည်ဌာနမုန်တိုင်းတိုက်တာတွေကြောင့်ရေကြီးရေရှမ်းမှုနဲ့လည်းနိုင်ငံဆောင်ကြုံတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံအပါအဝင်တရုတ်၊အိန္ဒိယ၊ဟောင်ကောင်၊တောင်ကိုရီးယား၊မြောက်ကိုရီးယား၊လစ်ဗျားနဲ့ဆွီဒင်၊အမေရိကန်၊ကနေဒါစတဲ့ကမ္ဘာနိုင်ငံဆောင်မှရေဘေးတွေနဲ့ကြုံတွေ့ခဲ့ရတာပါ။လစ်ဗျားရေကြီးမှုမှာတော့လူပေါင်း11,000ကျော်ထိသေဆုံးခဲ့ရပါတယ်။အီသီယိုးပီးယား၊ကင်ညာနဲ့ဆိုမာလီယာနိုင်ငံတို့မှဆိုရင်လည်းနှစ်ပေါင်း100မှာတစ်ချိန်လောက်သာဖြစ်တတ်တဲ့ဆိုတော့မိုးတဲထံမှုကြောင့်လူရချီတိတ်ဆုံးခရပြီးတန်းတပွဲလောက်နေရပြောင်းရွှေ့ခဲ့ရပါ။ New Jersey တက္ကသိုလ်ဥတုရာသီသိပ္ပံဌာနပါမောက်ခ Andrea Ghana ကအခုလိုသတိပေးပါတယ်
။ The warning here is that we've already seen an increase in the rate at which storms are strengthening in the Atlantic.
ခုလိုပုံနွေးလာတဲ့အတွက် Atlantic သမုဒ္ဒရာထဲမှာမုန်တိုင်းတွေပိုးပြီးအားကောင်းလာနေတာကိုတွေ့မြင်ပြီးကြပါပြီ။ကျမတို့ရဲ့အပြုံမှုတွေကိုမပြောင်းလဲသေးဘူး။ဖန်လုံရီတန်းဝေးထုတ်လုပ်မှုကိုမလျှော့ချသေးဘူးဆိုရင်တော့ဒီလိုလမ်းကြောင်းအတိုင်းပဲသဘာဝဘေးဒဏ်တွေဆက်ပြီးတော့ပြင်းအားကောင်းလာတာကိုအနာဂတ်မှာပိုးပြီးတွေ့ကြရပါလိမ့်မယ်။
2023ခုနှစ်အတွင်းတော်မင်းလောင်ကျွမ်းမှုဒဏ်ကိုတော့အာဖရိကအာရှဥရောပအမေရိကန်ကနေဒါနဲ့တောင်အမေရိကတိုင်နိုင်ငံတို့မှကြုံခဲ့ရပါတယ်။ဩဂုတ်လအတွင်းဟာဝိုင်ကျွန်းပေါ်ကမော်ဝီကျွန်းတစ်ခုလုံးမိပေးတင်ခဲ့တာမှာတော့အဆောက်အုံ2000ကျော်ပြာပုံဘဝရောက်ခဲ့ရပြီးလူပေါင်း8000ကျော်အရင်ဆုံးရှုံးခဲ့ရတယ်လို့တည်ဆုံးသူကလည်းယာကနန်းကြော်ပါတယ်။
အခုတစ်ဆက်တည်း2023ခုနှစ်တွင်သဘောပေါ်ရင်ထိမ့်သိမ့်ရေးအထင်ကရထိုးတက်မှုအချို့ကိုတင်ပြခြင်းပါတယ
် By collaboration It is an enhanced balanced but make no mistake historic package to accelerate climate action It is the UAE consensus
ဒီမှာလောက်ကုန်ကနေဒီဇင်ဘာ23ရက်နေ့ထိ RSOB များပြည်ထောင်စု UAE မှာကျင်းပခဲ့တဲ့ COP28 ဥရုယာသီညီလာခံမှာတော့လူသားတွေနဲ့ဇီဝမျိုးစုံမျိုးကွဲတို့ရှင်တန်ရက်တည်းရဲ့အတွက်ရေးကြည်လာတဲ့သဘောတူညီမှုချို့ကိုရရှိခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာစေတဲ့ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုတွေကိုလျှော့ချရေးသတင်းနှစ်ပတ်ကြာအကြိမ်နဲ့စီစဉ်ညှိနှိုင်းပြီးတဲ့နောက်နိုင်ငံတွေကြား The UAE Consensus ဆိုတဲ့သမိုင်းဝင်သဘောတူညီမှုကိုရလိုက်ကြတာပါ။ဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဖွန်တာလီယန်ကဒီသဘောတူညီမှုပေါ်အခုလိုကြိုးဆိုသွားပါတယ
် I think this is a global turning point. For the first time the world is committing to transition away from fossil fuels.
ကမ္ဘာကြီးဟာအပြောင်းလဲဘက်ကိုဦးတည်သွားပါပြီ။ရုပ်ကျွင်းလောင်စာဆက်ပြီးအသုံးမပြုအောင်ဂရိပြုလိုက်ကြတာလည်းဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတန်းအများဆုံးချုပ်နေရတဲ့တိုင်းပြည်တွေကိုကူညီမဲ့ရန်ပုံငွေကိုလည်းပထမဆုံးတည်ထောင်လိုက်နိုင်ပါပြီ။ရုပ်ကျွင်းလောက်စားကင်းမဲ့တဲ့ခေတ်တစ်ခုကိုဖန်တီးနိုင်တော့မဲ့အလားအလာတွေကိုလည်းတွေ့မြင်နေရပါပြီ။ ဥရောပဟာဒီနေရာမှာရှည်တန်းကရှိနေခဲ့ပါတယ်။တန်ရှင်းစွန့်အင်နဲ့ပြည်တွင်းထုတ်စွန့်အင်ကဏ္ဍမှာလည်းအများအပြားရင်းနှီးမြှုပ်နှံခဲ့ကြပါတယ်။ဒါဟာ80ရှောက်လှမ်းရမယ်မှန်ကန်တဲ့လမ်းကြောင်းလည်းဖြစ်ပါတယ်
။ကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာဥရယာတိပြောင်းလဲမှုဆိုးကျိုးကိုတိုက်ဖျက်ဖို့လိုအပ်တဲ့ရန်ပုံငွေထည့်ဝင်ကူညီဖို့ကိုလည်းညီလာခံပထမနေပါတယ်သဘောတူခဲ့ကြပါတယ်။ပျက်စီးဆုံးရှုံးမှုတွေအတွက်ရန်ပုံငွေ Loss and Damage Fund အတွက်ဒေါ်လာ388ဘီလီယံလိုအပ်မယ်လို့ကုလကခန့်မှန်းထားပါ။အဲ့ဒီခေါင်းဆောင်အောက်မှာ RS ဆော်ဘာများပြည်ထောင်စုဂျာမနီပြည်ထိုင်နဲ့အမေရိကန်အပြင်ဂျပန်နဲ့ဥရောပတမကတို့ကကနဦးထည့်ဝင်ခဲ့ကြပါတယ်။ညီလာခံကသမိုင်းဝင်ရခဲ့တဲ့သဘောတူညီမှုတွေမှာတော့ဓာတ်စီရေနံကြောင်မီးသွေးနဲ့သဘောတန်းငွေတို့လိုရုပ်ကျွင်းလောင်စာတွေကိုစွမ်းအင်ကဏ္ဍကနေရှော့ချသွားဖို့အဲ့လိုဆောင်ရွက်တဲ့နေရာမှာလဲစနစ်တကျနဲ့မျက်မျက်တတဆောင်ရွက်ဖို့ဆယ်စုနှစ်တခုအတွင်းမှာပိုပြီးအချိန်မြင့်ဆောင်ရွက်ဖို့စတဲ့အချက်တွေကိုအပိဓာတ်သဘောတူညီချက်မှာထည့်သွင်းထားပါတယ်။ဖန်လုံရင်ဓာတ်ငွေအများဆုံးထုတ်လွှင့်နေတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းဥရုယာသီရေးတာမကတန်ရှင်းစွမ်းအင်ထုတ်ယူရေးမှာလည်းထပ်ပြီးပူးပေါင်းဆောင်ရွက်သွားကြဖို့အခိုင်အမာကတိပြုခဲ့ကြပါတယ်။အမေရိကန်ဥရုယာသီရေးရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ And the decision that came out of thisclearly embraces transition
ရုပ်ကျွင်းလောင်စာကိစ္စဟာဥရုယာသီညီလာခံရဲ့ဆက်ဆက်ညှိနှိုင်းမှုသဘောပေါက်မှာပထမဆုံးပါဝင်လာတဲ့အဓိကအကြောင်းအရာဖြစ်ပါတယ်2050ပြည့်လွန်နှစ်မှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုတုံညာထိကျဆင်းပြီးရုပ်ကျွင်းလောင်စာအသုံးပြုတာတွေလုံးဝအဆုံးသတ်သွားနိုင်တဲ့အထိရည်မှန်းထားပါတယ်ကျွန်တော်တို့ရင်ဆိုင်နေရတဲ့ရှုပ်ထွေးလာတဲ့ပြဿနာတွေထဲမှာရုပ်ကျွင်းလောင်စာကိစ္စကတစ်ခုအပါအဝင်ဖြစ်ပါတယ်ညီလာခံကဂရိကဝိကိုအကောင့်ထဲပေါ်တဲ့နေရာမှာကြောင်မီးသွေးစက်ရုံတစ်တွေထပ်မဆောက်ဖဲရက်ပစ်လိုက်တာကလွယ်ကူဆုံးဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ။
2015ခုနှစ်မှာလက်မှတ်ထိုးခဲ့ကြတဲ့ပါရီသဘောတူညီချက်အရ1850နဲ့1900ပြည့်လွန်နှစ်ဆက်မှုခေတ်ကာလကအပူချိန်ထက်1.5 ဒီဂရီဆယ်စီယပ်ကျော်မသွားအောင်ထိန်းနိုင်ဖို့ဆိုရင်လာမယ့်10နှစ်တာကာလဟာအခေယကျပါတယ်။လက်ရှိမှာတွင်ကမ္ဘာပြင်းပြအပူချိန်က 1.2 ဒီဂရီဆယ်စီယပ်ကိုကျော်လွန်သွားပါပြီ။အခုလိုအပူချိန်တိုးလာတာနဲ့မျှသဘာဝဘေးအန္တရာယ်တွေကိုခက်စိတ်စိတ်တွေ့လာရတာလည်းဖြစ်ပါတယ်
။ COP28 ညီလာခံကိုတက်ရောက်ခဲ့တဲ့ဥတုရာသီပြောင်းလဲမှုရေးရာ E3G တင့်တန့်အဖွဲ့အကြီးတန်းသူတွေသည် Eldon Mayer ကအခုလိုထောက်ပြပါတယ်။
This will translate into real action in the real world.
လက်တွေ့ဘဝမှာအမှန်တကယ်အကောင်အထည်ပေါ်ကြမယ်လို့မျှော်လင့်ပါတယ်။ပါရီသဘောတူညီမှုမှာဂရီးပြုခဲ့ကြတဲ့အတိုင်းဆက်လက်ဆောင်ရွက်တာမျိုးတစ်ခုတည်းတင်မကဘဲစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံသူတွေနဲ့မြို့တော်ဝင်တွေအုပ်ချုပ်ရေးမှုတွေစတဲ့အခြားကဏ္ဍတွေဘက်ကလည်းပါဝင်ဆောင်ရွက်ဖို့လိုပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူအသုံးပြုမှုတွေမကြခင်အဆုံးသတ်တော့မယ်ဆိုတာကတော့ရှင်းပါတယ်။အများကမျှော်လင့်သလောက်မြန်မြန်ဆန်ဆန်တော့ဖြစ်လာမှာမဟုတ်ပေမဲ့အဲ့ဒီလိုဖြစ်လာတော့မယ်ဆိုတာကိုတော့အတင်အရှာတွေ့နေရပါပြီ
။တစ်ချိန်တည်းမှာနေစွမ်းအင်နဲ့လေးစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေကတော့2050ပြည့်လွန်နှစ်မှာသုံးဆပို့ပြီးတော့ထုတ်လုပ်နိုင်ဖို့နဲ့ကာဗွန်ဓာတ်ငွေစန့်စင်တဲ့နည်းပညာတွေကာဗွန်ဓာတ်ငွေတွေကိုဖမ်းယူသိုးလောင်သိမ်းဆည်းနိုင်တဲ့နည်းပညာတွေမှာပုံမူရင်းနှီးပြီးတော့အရှိန်မြင့်ဆောင်ရွက်မယ့်ကိစ္စရပ်တွေကိုလည်းညီလာခံသဘောတူညီချက်မှာထည့်သွင်းထားပါတယ်။တခါပလတ်စတစ်ညံ့ညမ်းမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေမှာလည်းတိုးတက်မှုတွေရှိခဲ့တာပါ။ပလတ်စတစ်အမိုက်တက်ဖြည်းရေးမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်တစ်ခုချမှတ်နိုင်အောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကကြိုးပမ်းနေကြတာမှာကင်ညာနိုင်ငံနဲရိုဘီမြို့မှာကျင်းပခဲ့တဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ကော်မတီ INC ရဲ့တတိယအကြိမ်မြောက်ညီလာခံမှာလည်းအဆိုပြုချက်ပေါင်း900ကျော်ရရှိခဲ့တာပါ INC ညီလာခံကို2024ခုနှစ်မှာနှစ်ကြိမ်ကျင်းပဖို့ရှိနေပြီး2025နှစ်လည်လောက်ကြာရင်တော့ပလတ်စတစ်ညံ့ညမ်းမှုတိုက်ဖျက်ရေးမဖြစ်မနေလိုက်နာကြမယ်မူဝါဒတရအပြည့်သက်ချမှတ်ကြဖို့လည်းစီစဉ်ထားပါတယ
် Ladies and gentlemen The ship has reached the shore
ကမ္ဘာပင်လယ်သမုဒ္ဒရာတွေကဇီဝမျိုးကွဲတရဝါနဲ့အပင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နာရမယ်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှပထမဆုံးအကြိမ်ဖြစ်ရရှိလိုက်ပါတယ်။နိုင်ငံအုပ်ချုပ်မှုနဲ့ဥပဒေအောက်မှာရှိမနေတဲ့ရေပြင်နယ်နိမိတ်ဟာသမုဒ္ဒရာရေပြင်ရဲ့၃ပုံ၂ပုံတိရှိနေပြီးအဲ့ဒီရေပြင်နယ်နိမိတ်ပေါ်မှာလည်းဒီနိုင်ငံတကာသဘောတူညီချက်တွေတည်အောင်မှုရှိမှာပါ။ Blue Economy လို့ခေါ်တဲ့ပင်လယ်ရေကြောင်းကူးသန့်ရောင်းဝယ်မှုတွေကြောင့် ။၎င်းပုံဝင်ခြင်းပေါ်ဘလို့တည်အောင်မှုရှိနေလဲဆိုတာစစ်ဆေးနိုင်ပါပြီ။နိုင်ငံဆောင်ကကိုယ်စားလှယ်တွေမလာမှာသတင်းနှစ်ပတ်အကြာကြိတ်နေဆွေးနွေးခဲ့ကြပြီးသဘောတူညီမှုကိုစက်တင်ဘာမှာပဲကုလသမဂ္ဂဌာနချုပ်မှအတည်ပြုခဲ့ကြပါတယ်။ပင်လယ်ရေထုအရေးလှုပ်ရှားဆောင်ရွက်နေတဲ့ Blue Marine Foundation အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Charles Glover ကအခုလိုပြောပါတယ်။
There is a lot of destruction going on in the world's oceans.
90% of the fish that are being harvested are not only harvested, but also destroyed. The fish that are being harvested are also being destroyed. The fish that are being harvested are also being destroyed. The fish that are being harvested are also being destroyed. The fish that are being harvested are also being destroyed. The fish that are being harvested are also being destroyed.
ပင်လယ်ရေကြောင်းဆိုင်ရာလိုက်နာရမယ့်သဘောတူညီချက်ကို1994ခုနှစ်မှာချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကဇီဝမျိုးကွဲတွေရဲ့နုနယ်တဲ့သဘောတဘာဝကိုမသိခဲ့ကြတဲ့အတွက်ရေရောသဘာဝပတ်ဝန်းကျင်ကိုဘလို့အကာအကွယ်ပေးရမလဲဆိုတာအနည်း20လောက်ဆွေးနွေးနေခဲ့ကြတာပါသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Greenpeace ကလည်း2030ပြည့်နှုန်းအရောက်မှာကမ္ဘာမြေဓူးနဲ့ရေဓူး30ရာခိုင်နှုန်းကိုကာကွယ်နိုင်ရင်ကြီးမားချက်ပြေဖို့ဆိုရင်မိုင်ပေါင်း 4.2 တန်းပတ်လည်ကျရှိတဲ့သမုတ်တရာရေပြင် area ကိုအကာအကွယ်ပေးရမယ့်စီရင်တဲ့နှစ်စဉ်ထည့်သွင်းမှဖြစ်မယ်လို့ထောက်ပြထားပါတယ်။ငါးဖက်လုပ်ငန်းနဲ့အကျိုးစီးပွားဖြစ်နေတဲ့နိုင်ငံတွေကတော့ဒီသဘောတူညီချက်တွေအရငါးဖက်လုပ်ငန်းတွေကိုဒေသငါးဖက်လုပ်ငန်းစီမံခန့်ခွဲရေးအဖွဲ့တွေနဲ့ဘယ်လိုတွဲပြီးလုပ်ကံရမလဲဆိုပြီးစိုးရိမ်တာမျိုးတော့ရှိကြပါတယ်။ဒီသဘောတူညီချက်ကြောင့်လူသားတွေလူမှုရေးစီးပွားရေးအရာရောသဘာဝပတ်ဝန်းကျင်အတွက်ပါအကျိုးပြုနေတဲ့ပင်လယ်သမုဒ္ဒရာထဲထင်သလိုလှုပ်ရှားလို့မရတော့ဘူးလို့ဆွေးနွေးညီတိုင်းမှုမှာပါဝင်တဲ့ကမ္ဘာတော်ရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ WWF ကလည်းထောက်ပြပါရယ်ကမ္ဘာမှာနိုင်ငံရေးအရာကွဲပြားမှုတွေပေါ်ပေါက်နေတဲ့ကာလမှာပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲတရဝါနဲ့အပင်တွေကိုကာကွယ်ရေးသဘောတူညီမှုရလိုက်တဲ့အတွက်နိုင်ငံတွေညီညွတ်ရင်းပြည်ပဆိုင်ရာဥပဒေနဲ့တန်တမာရေးမှာတိုးတက်မှုတွေစောင့်ကျဉ်းနိုင်တယ်ဆိုတာပြသလိုက်တဲ့အားတက်စရာလက္ခဏာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ
်။2023ခုနှစ်အတွင်းနောက်ထပ်ထင်ရှားတဲ့တိုးတက်မှုတချို့ကိုလည်းတစ်ဆက်တည်းတင်ပြပါဦးမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်လက်ထက်2022ခုနှစ်မှာအတည်ပြုပြဋ္ဌာန်းနိုင်ခဲ့တဲ့ငွေကြေးဖောင်းပေါမှုလျှော့ချရေးဥပဒေ Inflation Reduction Act အရဖလွန်အိမ်တက်ငွေထုတ်လုပ်မှုလျှော့ချရေးကဏ္ဍအတွက်ဒေါ်လာ369ဘီလီယံခွင့်ပြုခဲ့ရာကြောင်းတန်ရှင်းစွန့်အင်ထုတ်ယူရေးနဲ့လျှက်စစ်ကားထုတ်လုပ်မှုကိုကြီးမားတဲ့အထောက်အကူဖြစ်စေခဲ့ပါတယ်။တဟာအမေရိကန်သမိုင်းမှာတော့သဘာဝပတ်ဝန်းကျင်အရေးအကြီးအမားဆုံးရင်းနှီးမြှုပ်နှံမှုလည်းဖြစ်ပါတယ်။အမေရိကန်နဲ့မကဘဲ2023ခုနှစ်အတွင်းပြန်ပြည့်မြဲစွန့်ရင်ထုတ်ယူမှုတွေကတစ်ကမ္ဘာလုံးမှာတိုးလာတာပါ။လူရေတွေတိုးလာနေပြီးတော့စွန့်ရင်လိုအပ်ချက်တွေလည်းတိုးလာတာနဲ့အမျှနေစွန့်ရင်နဲ့လေစွန့်ရင်ကနေစွန့်ရင်ထုတ်ယူမှုတွေကလည်းစံချိန်တင်အောင်တိုးလာပါတယ်။2023ခုနှစ်အတွင်းတန်ရှင်းစွမ်းအင်ထုတ်ယူမှုက40ရာခိုင်နှုန်းအထိတိုးလာတဲ့အတွက်စွမ်းအင်ကဏ္ဍကနေဖလုံအင်တန်ငွေထုတ်လုပ်မှုပထမဆုံးအကြဖက်ကိုဦးတည်လာတော့မဲ့သဘောလည်းဖြစ်ပါတယ်။2023ခုနှစ်မှာနောက်ထပ်ထူးခြားတဲ့တိုးတက်မှုကတော့သဘာဝပတ်ဝန်းကျင်ညဉ့်ညမ်းလာစေတဲ့ plastic ထုတ်လုပ်တဲ့ company တွေကိုသဘာဝပတ်ဝန်းကျင်အဖွဲ့တွေကတရားစွဲဆိုလာတဲ့ဖြစ်ရပ်တွေပါ2023ခုနှစ်အစောပိုင်းမှာပဲ plastic ဘူးတွေနဲ့ကုန်ပစ္စည်းထုတ်လုပ်ရောင်းချနေကြတဲ့ PepsiCo, Evian,Activia နဲ့ Volvic အပါအဝင် plastic ပစ္စည်းတွေနဲ့ကုန်တွေထုတ်ပေါ်ရောင်းချတဲ့ကုမ္ပဏီတချို့ကိုတဘာဝပဝန်းကျင်ညဉ့်ညမ်းစီမှုနဲ့တရားစွဲဆိုနိုင်ခဲ့တာဖြစ်ပါတယ်။တခါဥရောပဖက်မှာတော့တစ်တော်ပြုံးတင်းမှုနဲ့ဆက်ဆက်တဲ့ကုန်ပစ္စည်းတင်သွင်းမှုတွေကိုဥရောပကော်မရှင်ကဂျွန်လအထက်မှာပိတ်ဆို့လိုက်ပါတယ်။ပဲပုတ်စေအမေသာစားအုံးစီသစ်ကော်ဖီနဲ့ရာဘာစတဲ့ကုန်စည်တွေတင်သွင်းလာမယ်ဆိုရင်တော့တစ်တော်ပြုံးတင်းမှုနဲ့လုံးဝဆက်ဆက်မှုမရှိကြောင်းတက်တည်ပြနိုင်မှာတင်တွင်ခွင့်ရမှာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ထုတ်ပြန်ချက် EUTR မှာဖော်ပြထားပါတယ်။တခါကမ္ဘာကြီးရဲ့အဆုံးလို့တင်စားကြတဲ့ဘရာဇီးနိုင်ငံထက်ကအမေဇုန်တောကြီးထက်မှာလည်းတစ်တော်ပြုံတိမှုကတိတိတသားကျအစင်းလာပါတယ်။2030အရောက်မှာတစ်တော်ပြုံတိမှုလုံးဝရပ်တန့်သွားစေရမယ်ဆိုတဲ့ဘရာဇီးအစိုးရကတရားမဝင်တစ်ခိုးထုတ်တာအပါအဝင်တစ်တော်ထိန်းသိမ်းရေးအာသွန်ခွင့်စိတ်ဆောင်နေတာပါ။ကိုလံဘီယာနိုင်ငံမှာလည်းတစ်တော်ပြုံတိမှုတွေတိတိတသားကျအစင်းသွားပါတယ်။ဒါဟာတည်တော်ပြုံတိမှုထိန်းချုပ်ရေးသက်ဆိုင်ရာအစိုးရကစီမံကုတ်ကဲနေသလိုဒေသခံတွေအတွက်အစားထိုးသီးနှံစိုက်ပျိုးနိုင်အောင်ဖန်တီးပေးခဲ့တာကြောင့်ဖြစ်တယ်လို့လည်းကြွန်ကျင်သူတွေကထောက်ပြပါတယ်။2023ခုနှစ်အတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဥဒုယာတိပြောင်းလဲမှုလျှော့ချရေးကြိုးပမ်းချက်တွေမှာထင်ရှားတဲ့တိုးတက်မှုတွေရရှိလာသလိုပဲသဘာဝ BN တွေကလည်းပိုးပြီးတော့ပြင်းထန်လာနေတာပါ။
ဒါကြောင့်လဲဥဒုယာသည်ပြောင်းလဲမှုထိန်းချုပ်ရေးအာသွန်ခွန်ဆိုင်ဆောင်ရွက်ကြဖို့လဲဥဒုယာသည်အရေးကျွမ်းကျင်ပညာရှင်တွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်။ကျမနင်္ဂလာပါ။
တဘောပါဝင်ခြင်းနဲ့ဥရုယာတိပြောင်းလဲမှုရဲ့အနှစ်ချုပ်ကိုနားလောင်တဲ့ကိုဝင်ခမောင်တို့ကပြောပြပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့ကြာသာပြေးညာနဲ့တိဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ထိတ်ဆက်ရပါရှင်။
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တိုင်းရဲ့2023ခုနှစ်ဒီဇင်ဘာလ28ရက်ကြာတာရေးညပိုင်းမြဝဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေ line 2 meter 19 kHz 15953ည line 2 meter 25 kHz 11803ည line 2 meter 32 kHz 933က line 1 meter 190 kHz 15905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ကြာတာရေးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ကြတာရင်းနေတာရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့ခရင်ပြည်နယ်ကနေဆက်မျိုးသစ်တွေအကြောင်းပြောပြပေးထားတဲ့ဥဟောင်းခရင်မြမအရေးသုံးသပ်ချက်ကိုထုံးလင်းပေးပါမယ်။ထိုင်းမြမနေဆက်ခရင်ပြည်နယ်မှာမျိုးသစ်တွေပေါ်ပေါက်လာပေမဲ့ဒူးစရိုက်နဲ့လက်တွဲတိစောက်ခဲ့တာမျိုးဖြစ်တဲ့အကြောင်းဥဟောင်းခရင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မြဝတီမြို့နယ်တောင်ရင်မြကန်းကရွှေကုတ်ကုံမြို့တွေကိုစစ်ကောင်စီကဝင်ရောက်စစ်ဆေးလိုက်မယ်ဆိုတဲ့သတင်းကြောင့်ကြားဖြန့်ငွေလိန်လုပ်ငန်းကတရုတ်အများအပြားနိုဝင်ဘာလနှောင်းပိုင်းမှာထိုင်းဘက်ကိုကူးသွားကြပါတယ်ရွှေကုတ်ကုံမှာအွန်လိုင်းလောင်းကစားကြားဖြန့်ငွေလိန်လုပ်ငန်းလိန်ဖြော်ပြေးရေးစတိုးဆိုင်အရက်ဆိုင်လုပ်ငန်းပေါင်း900ကျော်ရှိတယ်လို့ဆိုပါတယ်ရွှေကုတ်ကုံရဲ့လုံခြုံရေးကိုဗိုလ်မှူးကြီးစောချစ်သူရဲ့ကရင်နယ်ကြားဆောင်တပ်ကတာဝန်ယူပါတယ်။လေးကေကောမေထော်တလေးနဲ့ကြောက်ခဲ့မှလဲကစီနိုနဲ့ငွေလုံလင်ငန်းတွေရှိတယ်လို့သိရပါတယ်။ကိုကဝနဲ့မိုင်းလာဒေတာမှာမျိုးစစ်တီးပြီးရံပုံငွေရှာတာကိုကရင်နယ်ကြားဆောင်တွေအားကြနေတာကြားပါပြီ။ဒါပေမဲ့ပထမဆုံးမျိုးစစ်တည်သူကတော့ KNU ကရင်အမျိုးသားအစည်းအရုံးပါ။ဥက္ကဋ္ဌစောမူတူစေဖို့လက်ထက်2015မှာနီပွန်ဖောင်ဒေးရှင်းအကူအညီနဲ့လေးကေကော်ကိုတည်ဆောက်ပါတယ်။အပြည့်ရစာချုပ်လုတ်တဲ့နှစ်မှာတည်ဆောက်တာမို့ငင်းရန်ရေးမျိုးသစ်လို့လည်းခေါ်ကြပါတယ်။မျိုးလုံခြုံရေးကို KNU ကတာဝန်ယူကြပေမဲ့ကရင်ငင်းရန်ရေးကောင်စီ DKBA နေချမ်းဆောင်တက်နဲ့စစ်တပ်ကစစ်တပ်သားတွေလည်းဝင်ထွက်သွားလာနေပါတယ်
။အင်ဂျီ600ကျော်လူဦးရေ3000ကျော်ရှိပြီးစစ်မဲ့ဒေသအဖြစ်သတ်မှတ်ထားတဲ့နေရာဖြစ်ပါတယ်။မြဝတီမြို့တော်တောင်ဘက် KNU တပ်မဟာ6ချုပ်ကန်နယ်မြေဖြစ်ပါတယ်ဒီမြို့မှာစစ်ပေးဒုက္ခသည်တွေအများဆုံးနေထိုင်ကြပါတယ်2021ခုစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်သူတချို့လေးကေကော်မှာလာရောက်ခိုလုံကြပါတယ်ဒါကိုစစ်တပ်ကဝင်ရောက်စစ်ဆေးပြီးအဖမ်းဆီးလုပ်တဲ့အတွက် KNU PDF တပ်ပေါင်းစုနဲ့တိုက်ပွဲဖြစ်ကြပါတယ်စစ်ပေးရှောင်တွေအခုထိလေးကေကော်မပြောင်းနိုင်သေးပါဘူးငင်းညာရေးပြရုပ်အဖြစ်တည်ထောင်တဲ့လေကေကော်ရဲ့ပြိုင်ဘက်ကတော့နေချားသောတက်ကတီထောင်တဲ့ရွှေကုတ်ကုံမြို့ပါပဲ။ဘူစောချစ်သူနဲ့ရထိုက်ကုမ္ပဏီတို့ရဲ့ဖက်ဆက်လုပ်ငန်းအဖြစ်ရွှေကုတ်ကုစီမံကိန်းကို2019ခုနှစ်မှာစတင်ပါတယ်။ဒေါ်လာတန်ပေါင်းထောင်ချီပြီးကုန်ကြတာမို့2029မှာပြီးစီမယ်လို့ခန့်မှန်းပါတယ်။ဒူးစရိုက်မြို့နဲ့ငင်းညာရင်မြို့ရှင်ပြိုင်တယ်လို့ဖြစ်နေပါတယ
်။ငွေရင်းဆိုင်တဲ့တရုတ်ရထိုက်ကုမ္ပဏီက80ရာခိုင်နှုန်းစောချစ်သူနေကြဆောင်တက်က20ရာခိုင်နှုန်းအကျိုးအမြတ်ခံစားရမယ်လို့သိရပါတယ်။ခရင်ပြည်နယ်မှာနေကြဆောင်တက်73တက်ရှိပါတယ်။စစ်ကောင်စီနဲ့အပေးအယူလုပ်ပြီးဒုစရိုက်လုပ်ငန်းနဲ့ရံမုံငွေရှာတဲ့တပ်ဖွဲ့တွေဖြစ်ပါတယ်။စစ်ကောင်စီလက်ထက်မှာနေကြဆောင်တက်ချုပ်ကိုင်းတဲ့မောင်ခုံကုံသွေးရေးဂိတ်တွေနဲ့ကစီနိုလောင်းကစားဝိုင်းတွေပြန်လည်ရှင်သန်လာကြပါတယ်။နေကြဆောင်အခြေချတဲ့မြဝတီမြို့ဟာတောင်ရင်းမြေအနောက်ဘက်ကမှရှိပြီးအရှေ့ဘက်ကမှထိုင်းနိုင်ငံကမေတော်ရွာမဲဆောက်မြို့နယ်ရှိပါတယ်။ကြာရင်စိတ်ကြီးကော့ကရိတ်လိုင်ပွဲနဲ့နင်းနမိတ်ချင်းထိနေပါတယ်
။ဒါပေမဲ့တောင်ရင်းမြေတစ်လျှောက်ကလေကြိတ်တွေကိုသုံးပြီးနေဆက်ကုံသွယ်ရေးလှုပ်ကြတာများပါတယ်။လေကြိတ်တွေသုံးတဲ့အလွတ်ကုံသွယ်ရေးဟာထိုင်းမြန်မာနယ်စပ်ကုံသွယ်မှုရဲ့60%နှုန်းလောက်ရှိပြီးဒ ဒေါ်လာ3000ကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်။နေကြာသောတက်ချုပ်ကန်တဲ့လေဂိတ်28ဂိတ်ရှိပြီး KNU နဲ့ကလိုထူပေါ် DKBA ထိန်းချုပ်တဲ့လေဂိတ်ကတော့ခုနှစ်ခုသာရှိပါတယ်။ဒါကြောင့်ဒူးစီရိုက်မှောင်ခိုလုပ်ငန်းကိုလက်ခံတဲ့ကရင်နယ်ကြာသောတက်ကပိုပြီးချမ်းသာတယ်လို့ဖြစ်နေပါတယ်။ကရင်နယ်ကြာသောတက်ဟာ DKBA ဘဝကလေးကစစ်တပ်ရဲ့လက်ဝေခံအနေနဲ့အကျိုးမြတ်တွေခံစားရပါတယ်။စစ်တပ်ကခွဲဝေပေးတဲ့မြေယာကိုလည်းပိုင်ဆိုင်ခွင့်ရရှိခဲ့ပါတယ်။ကရင်နယ်ကြားစောက်တပ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုမစင်းသာတော့ဘဲကိုယ်ပိုင်စီးပွားရေးကိုသာအာရုံစိုက်နေပုံရပါတယ်။လက်ရှိအခြေအနေဟာကရင်လက်နက်ကင်တွေပူးပေါင်းဖို့အချိန်အခါတင့်ကျိန်ဖြစ်ပေမဲ့ကရင်နယ်ကြားစောက်တပ်ဟာစစ်ကောင်စီနဲ့ဝေစားမျှစားလုပ်ဖို့ကိုသာစိတ်ဝင်စားနေပုံရပါတယ
်။ KNU ကလည်းအားကြမခံ KK Park နေစမ်းမြို့တွေကိုတရုတ်နဲ့လက်တွဲတိဆောက်ပုံကိုနိုဝင်ဘာလ28ရက်နေ့တို့အေယာဝတီစာဆောင်မှာအသေးစိတ်ဖော်ပြထားပါတယ်။မြဝတီမြို့မြောက်ဘက်မှာရွှေကုတ်ကိုမြို့တွေရှိပြီးတောင်ဘက်မှာ KK Park မြို့တွေရှိပြီးမြို့တွေနှစ်ခုက15မိုင်သာကွာဝေးပါတယ်။ရွှေကုတ်ကိုလုံခြုံရေးကိုနယ်ကြားဆောင်တပ်ကတာဝန်ယူပြီး KK Park လုံခြုံရေးကို KNU ကတာဝန်ယူတဲ့အတွက်ကွဲပြားခြားနားသလိုဖြစ်နေပါတယ်။ဒါပေမဲ့မြို့တွေနှစ်ခုစလုံးမှာပုံစံတူတာတွေများပြီးငွေလိမ်မှုလူကုန်ကူးမှုညှဉ်းပန်းမှုနဲ့ရာဇဝတ်မှုတွေမှာနာမည်ဆိုးထွက်နေပါတယ်။ကမ္ဘောဒီးယားမှာပိတ်ပင်လိုက်တဲ့ဒုတိယလုပ်ငန်းတွေထိုင်းမြန်မာနယ်စပ်ကိုရောက်လာတယ်လို့ယူဆကြပါတယ်။ရာဇဝတ်မှုမကင်းတဲ့လုပ်ငန်းတွေမှာ KNU ပါဝင်နေတာကိုစစ်ဆေးအရေးယူဖို့ KNU တပ်မဟာ9ကတောင်းဆိုထားပါတယ်။ကရင်အရအဖွဲ့68ဖွဲ့ကလည်းဒုတိယလုပ်ငန်းနဲ့ KNU ရောထွေးရှိတင်ဖြစ်နေတာကိုဖြေရှင်းမှု KNU ခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်။တမဟာ9နဲ့တမဟာ2ခေါင်းဆောင်တွေကကွန်ဂရက်ကနှုတ်ထွက်ပြီးကန့်ကွက်ဆန္ဒပြကြပါတယ်။ဒီတိုင်းဆိုရင် KNU မှာဒုစရိုက်ဂိုင်းကကြီးစိုးတော့မလို့လို့ဖြစ်နေပါတယ်ခင်ဗျာ။
ပြင်ပြင်းတွေကနေဆက်မျိုးသစ်တွေအကြောင်းဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်မှာဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုမတင်ဆက်ပေးခင်မှာအပတ်စဉ်ကျမရဲ့ခန္ဓာကိုအရင်တင်ဆက်ပေးပါမယ်။မကြခင်ကုန်ဆုံးတော့မဲ့ဒီ2023ခုနှစ်ထဲမှာမြန်မာနိုင်ငံမှာကိုဗစ်ဖြစ်တာထက်စစ်ဘေးနဲ့ကုန်စည်နှုန်းအခြေအနေတွေကြောင့်လူအများစိတ်ဒုက္ခပိုရောက်ခဲ့ကြတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်။ဒီတံတွေအတွက်ရပိုင်းတွင်းလာတော့မဲ့2024နှစ်တည်းမှာဘလို့ခံယူဖြည့်ရှင်းဖို့ကျန်းမာရေးတန်ဋိဌာန်တွေချတင်ပါတယ်ဒီကြောင့်ဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုကုန်ဆုံးတော့မဲ့နှစ်ထဲကိုဗစ်ကတော့တုတ်ခွေးလိုပုံမှန်သဘောပြန်ဖြစ်လာပြီမဲ့စစ်ဘေးနဲ့ကုန်စည်နှုန်းဒဏ်ကတော့ပိုဆိုးလာတယ်လို့အများခံစားနေတယ်လို့ပြောလာကြတာမို့ဆရာကြီးမကြာခင်ရောက်တော့မဲ့နှစ်သစ်အတွက်ကျန်းမာရေးတန်ဋိဌာန်ကောင်းကောင်းချလိုက်ဖို့ဘယ်လိုစအကြံပြုချင်လဲဆရာကြီး
ကျွန်တော်တို့ဒီအနောက်နိုင်ငံတွေမှာတော့ဒီ New Year's Resolution ပေါ့နှစ်သစ်တန်ဋိဌာန်ဆိုတာတော်တော်ခက်စားတယ်နှစ်သစ်မှာအတွေ့အကြုံအမြင်သစ်စိတ်သစ်လူသစ်မျှော်လင့်ချက်အသစ်တွေနဲ့ကြိုးစားမယ်ဆိုတာကိုလည်းကျွန်တော်သဘောကျတယ်လားဆိုတော့အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ကကြီးဖြစ်ပြီးတော့မှနောက်ပိုင်းစစ်တပ်ကအာဏာသိမ်းလိုက်တော့သုံးနှစ်သုံးဘုံလုံးလုံးပြည်သူတွေဒုက္ခပင်လယ်ဝေပြီးတော့စိတ်ထောင်းကိုကြီးနေနေရတဲ့အချိန်မှာလာမယ့်နှစ် 2024 မှာပြည်သူတွေအတွက်စိတ်ချမ်းသာရေးကိုချမ်းသာရေးရောနှစ်သစ်ကူချမ်းသာရေးတရိတ်ထံဖြစ်တယ်ဆိုတာကောင်းတဲ့ idea ပဲလို့စလိုက်ချင်တယ
်ဟုတ်ကဲ့ကောင်းပါတယ်ဆရာဆက်ပြောပါဆရာ
ဟုတ်ကဲ့အဲ့ဒီမှာကျွန်တော်ကလွယ်လွယ်ကူကူစဉ်းစားနိုင်တဲ့လှုပ်ဆောင်နေတဲ့အချက်လေးတွေပဲနှစ်ပိုင်းခွဲပြီးတော့တင်ပြချင်တယ်ပထမဆုံးကတော့စိတ်ကျန်းမာရေးကိုကျွန်တော်တို့ကိုယ်ခန္ဓာကျန်းမာရေးနဲ့ physical fitness နဲ့စကျင်တယ်အဲ့ဒီမှာသုံးချက်ရှိပါတယ်ပထမဆုံးကတော့အေးဝဝအိပ်ဖို့လိုတယ်ညနေဆောင်ရင်ကော်ဖီတွေကုတ်တွေလက်ဖက်ရည်တွေမတော့ပဲနေလိုက်ပြီးရင်သကောက်မချုပ်အောင်နေပြီးတော့မှတညကို9နာရီ10နာရီ9နာရီအိတ်လို့ရတယ်ခင်ဗျာအဲ့ဒါရေးကြည့်တယ်လို့စကြပါတယ်နံပါတ်1ကတော့ချမ်းမာရေးနဲ့ညီညွတ်အောင်စားရမယ်အစီလျှော့စားအငန်းလျှော့စားအချို့တွေအများကြီးမစားနဲ့နေတိုင်းဟင်းသီးဟင်းရက်နဲ့ငါးတွေချက်စားပြီးတော့မှတတိဝလာနေတိုင်းစားပေါ့ဟိုဆူယိုးလေးရှိတယ်လေ An apple a day keep the doctor away ဆိုတာApple ပန်းဒီကိုနေတိုင်းစားဆိုတော့အသေးအနှံလေးနေတိုင်းစားဖို့လေအကြံပေးခြင်းလေတတိယကတော့ အိမ်မှာထိုင်နေလို့မရဘူးခင်ဗျာတနေ့ကိုမိနစ်20လောက်တပတ်ကို3ရက်လောက်ကိုလက်လှုပ်ရှားအားကစားလေးလုပ်ပေးတဲ့အဲ့ဒီမှာကိုနဲ့အဆင်ပြေသလိုပဲအဲ့ဒါဂျင်သွားရင်သွားမယ်လမ်းလျှောက်တတ်တဲ့သူကလမ်းလျှောက်မယ်ရေကူးတဲ့လူကရေကူးမယ်ဆက်ဘင်းရှိတဲ့လူကဆက်ဘင်းစီးမယ်အဲ့ဒီလှုပ်လှုပ်ရှားရှားလေးလည်းလုပ်ရမယ်ဆိုတော့အဲ့ဒီ3ချက်ကနေလှုပ်လိုက်ရင်ခန္ဓာကိုယ်ကစိတ်ချမ်းသာရေးအတွက်ကို good base ပေါ့နော်အခြေခံကောင်းသွားမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကားစီဘိုးတွေဈေးကြီးခါခါတွေဈေးကြီးနေတဲ့အနေထားမှာအခုလိုဒီဆက်ဘင်းစီးလမ်းလျှောက်ပေါ့နော်ကိုယ်လည်းလှုပ်ရှားတယ်လည်းထပ်ကူပြုသလိုဆယ်ကုလကဒီကျမ်းမိုင်နဲ့ညင်ကြောစားတဲ့နေရာမှာကုန်စင်းလုံးကြီးလာတာအတွက်ဈေးပေါ်ပေါ်အာဟာရဖြစ်တဲ့နေ့ဟင်းဟင်းရဲ့အသီးနှံမျိုးဆိုရင်ဆရာဘယ်လိုအကြံပြုချင်လဲ
ကျွန်တော်တို့ဒီဈေးထဲမှာကစွန်းရဲ့ပေါ်ရင်လည်းကစွန်းရဲ့စားဒီစိမ့်တိမ့်တိမ့်ရှိတဲ့ဟာတွေကအယုန်ဤပါတယ်စားတဲ့နဲ့အသီးနှံလည်းကြိုက်တဲ့အသီးနှံပါပဲကျွန်တော်တို့ပန်းသိမ်းမှမဟုတ်ဘူးအာဟာရဖြစ်တဲ့အသီးနှံနေပဲအဆင်ပြေသလိုသာပုံမှန်စားဖို့အရေးကြီးတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့ဒီစိတ်ပိုင်းဆိုင်ရာ
ဟုတ်ကဲ့စိတ်ပိုင်းဆိုင်ရာပထမဆုံးတော့ခေတ်စားနေတဲ့ mindfulness ကစားလိုက်မယ် mindfulness ကတတိချက်ညာဒီစိတ်တွေမွန်းချက်လာရင်လောဘတွေများလာတယ်ပောက်ကွဲမှုတန်စင်တွေရှိလာတယ်အဲ့ဒေါသတွေလည်းထွက်လာရင်သတိလေးချက်ပြီးတော့ break လေးအုပ်ဖို့လိုတယ်အဲ့ဒါနံပါတ်1နံပါတ်2ကလက်တွေကိုးပြကာမတက္ကရာပဲသူ့သဘောသူဆောင်သွားလိမ့်မယ်ကျွန်တော်တို့မှာရှိတဲ့အခက်ခဲတွေအပူလုံးကြီးတွေကိုတမြင့်မြင့်တွေးနေမယ်အစား let it be let it go သူ့ဟာသူအချိန်တိုင်းရင်ဖြည့်ဆင့်သွားလိမ့်မယ်အဲ့လိုခံစားတတ်ဖို့လိုတယ်တတိယအချက်ကတော့ be kind to yourself ပြကိုကိုကိုနဲ့ရှင်းနာဖို့လိုတယ်ကိုကိုကိုတအားဝေဖန်ရင်းလုပ်ပြီးတော့မှဟာငါအမားတွေလုပ်နေတယ်ငါ negative တွေလုပ်နေတယ်အဲ့ဒါအဆင်မပြေဘူးခင်ဗျအဆင်ပြေတာကကိုကိုကိုကောင်းတာလေးတွေလည်းလုပ်ပါတယ်ဆိုတာနှလုံးသွင်းဖို့လိုတယ်အဲနံပါတ်၄ကတော့စိတ်ကိုပျော်ရွှင်အောင်ထားဖို့လိုတယ်အဲ့ဒါကတည်တည်ချာချာလုပ်ရမယ်ကို hobby စာဖတ်တဲ့ hobby ရှိတယ်ပကြီးဆွဲတဲ့ hobby ရှိရင်လုပ်ပြ
ဝါသနာပါတာပေါ့နော
်မှန်တယ်ဆရာကြီးဝါသနာပါတဲ့ဟာလေးတွေလိုက်လုပ်အဲတခြင်းနားထောင်တာဝါသနာပါရင်တခြင်းနားထောင်တာလုပ်ကျွန်တော်မနေ့က liberty မမျှရင်ဆိုတော့အင်္ဂလိပ်ခေတ်က video click လေးကတာလေးချိန်လိုက်တာကကျွန်တော်သမိုင်းထဲမှာဖတ်ဖူးတယ်မျက်စိနဲ့တွေ့လိုက်တော့ကတာလှလိုက်တာတခြင်းကလည်းကောင်းလိုက်တာတအားစိတ်ချမ်းသာတယ်တနေ့လုံးစိတ်ချမ်းသာတယ်ဆိုတော့ပျော်တာလေးတွေရှာပြီးတော့လုပ်ပါလို့အကြံပေးစေတယ်အဲ့နံပါတ်5ချက်ကတော့ကျွန်တော်တို့ connection ပေါ့ကိုယ့်ရဲ့ family မိသားစုတငယ်ချင်းတွေနဲ့ဆက်ဖို့လိုတယ်ဖုန်းလေးဆက်ဖို့လိုတယ် message ရေးပို့ဖို့လိုတယ်လူဆိုတာအစုအဖွဲ့နဲ့နေကြတာဗျာအဲ့ကြတော့အစုအဖွဲ့မှာမိကောင်းဆွေကောင်းနေတယ်စကားပြောဖို့လိုတယ် make this ဆွေသစ်တွေရှာဖို့လိုတယ်အဲ့ဒါချက်တော့မှဘဝအတိတ်ပဲရှိပြီးတော့မှအစုအဖွဲ့လေးနဲ့ဆိုတော့နေရတာအဆင်ပြေတာပေါ့
ဟုတ်ကဲ့အဲ့တော့အခုလိုပြီးတဲ့ချက်တွေအများစုကစိတ်ချမ်းသာပြီးတော့ကိုကျမ်းမာအောင်ထောက်ကူပြုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့စိတ်ပညာရဆရာပြောတယ်လို့လိုက်လို့လို့ရှိရင်ဒီဟော်မုန်းပိုင်းဆိုင်ရာအကြောင်းလဲမှာဘယ်လိုမျိုးအထောက်ကူပြုတာကိုတွေ့ရလဲ
။အော်အဲ့ဒါကတော့သိမှန်လေစိတ်ပညာ research တွေအရဆိုရင်အားစားတွေလုပ်တယ်ကိုလည်းလှူရှာလုပ်ရင် endorphin တွေထွက်လာတယ်အဲ့မှာကိုလှူရှာမှုတွေလုပ်ရင်စိတ်ကလည်းပျော်ရွှင်လာတယ်ဆိုတာ very much evidence ပဲအလုံးလက်ခံကြတယ်ဆိုတော့ဒီစိတ်နဲ့ကိုနဲ့ဆက်နေတယ်ဆိုတာကိုကျွန်တော်တို့နားလည်ဖို့လေစိတ်ထောင်းရင်လည်းကိုကြည့်တယ်ကိုကလည်း strengthen ပေါ့ဟိုမားလာရင်စိတ်ကလည်းရွှင်လာတယ်ဆိုတော့အဲ့ဒီနှစ်ခုရဲ့ link ပေါ့ဆက်ဆက်မှုကိုကျွန်တော်ရှိဖို့လိုတယ်နားလည်ဖို့လို
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာခုနကကုကုကျင်နာဖို့ပေါ့နော်ကုကုကိုအဆုံးမမြင်ဖို့မရက်ဆက်ဖို့မညှင်းဆဲဖို့ဆိုတဲ့နေရာမှာတကယ်လို့ဆရာခုနကပြောတဲ့ဟိုအသေးမရမကဟို let it be ပေါ့နော်ဟိုစွဲထားတာမျိုးလည်းမလုပ်ဖို့ဆရာပြောရခဲ့တော့အဲ့လိုမျိုးစိတ်ဒုက္ခမျိုးပေါ့နော်ဖြစ်လို့ရှိရင်ကုကုကိုမကျင်နာမင်းပေါ့လေအဲ့ဒီအချိန်မှာဘလို့ hormone ထွက်ပြီးတော့ခန္ဓာကိုယ်ဘလို့ထိခိုက်ခြင်းလဲ
အော်အဲ့ဒီမှာတော့တခါလေခန္ဓာကိုယ်မှာဟို fight and flight ပေါ့နော်တခါလေဟို cortisol နေလိုဟာမျိုးတွေ adrenaline noradrenaline အဲ့ဒါကခန္ဓာကိုယ်မှာခဏလေးပဲထွက်ရမယ့်ဟာနော်ကြားနဲ့တွေ့ရင်တခါလေ prepare လုပ်တဲ့ဟာပေါ့ပြင်ဆင်တဲ့ဟာတွေထွက်ရမယ့်ဟာကိုအဲ့ဒီ stress ဆိုတဲ့စိတ်ဖိစီးမှုတွေများပြီးတော့အဲ့လို hormone တွေတအားများနေရင်ကျမရေးအတွက်အဆင်မပြေဘူးဗျလူကချုံချုံကြတယ်ကျွန်တော်တို့ကားကိုကားဆက်နှုတ်ပြီးတော့ကားသွားရင်ရတယ်တစ်နာရီနှစ်နာရီအဲ့ဒါကားဆက်ကိုတပတ်လောက်နှုတ်ထားကြည့်ပါလားအဲ့ကားပြက်သွားမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးရော
အဲ့နောက်ဆုံးကတော့ကျွန်တော်တို့တွေကိုခန္ဓာကျမရေးစိတ်ကျမရေးကိုတိဆောက်ဖို့ဟာအရေးအကြီးဆုံးတစ်ခုလည်းရှိတယ်အကောင်းမြင်စိတ်တွေမွေးဖို့လိုတယ်မျှော်လင့်ချက်အကောင်းတွေရှိဖို့လိုတယ်ဒါကြောင့်မလို့အခုလာမယ့် 2024 မှာကျွန်တော်တို့မြန်မာပြည်သူတွေစစ်ဘေးတန်ကလွတ်ပြီးတော့မှကိုချမကိုပန်တီးနိုင်တဲ့တာယာဝါပြောတဲ့ပြီးပေါ့နော်ထူထောင်နိုင်လိမ့်မယ်လို့မျှော်လင့်ကြရအောင်အဲ့ဒီအတွက်လဲစိတ်ချမ်းသာကိုချမ်းသာတဲ့2024ကိုမြန်မာပြည်သူပြည်သားအားလုံးရရှိနိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ
်ဟုတ်ကဲ့ဆရာဆုတောင်းလို့ပြည်ပါစေလို့ကျွန်တော်ကလည်းဆုတောင်းပေးလိုက်ပါတယ
်ဟုတ်ကဲ့ခင်ဗျ
ာဆရာ
သ
ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ view ကနေဇလာပရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်ကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းထောက်တွေကတင်ဆက်ပေးထားတာပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ကနတ်မတူမျိုးကိုလက်မလွတ်ရရေးစစ်တပ်ကလေးချောင်းသုံးတိုက်ခိုက်နေပါတယ်ဂရင်းနီပြည်ရိုက်ကောမျိုးလော်ပီတာရွာဘက်မှာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့အရတအမျိုးသမီးနှစ်ယောက်သေဆုံးသွားပါတယ်။သတင်းလွှာတွေထဲမှာတော့လွတ်လပ်တဲ့သတင်းမီဒီယာတွေစုပေါင်းပြီးလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IBCM ကိုဖွဲ့စည်းလိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်မှာတအန်းတက်ကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့ခမာယ34တက်ကိုစစ်တပ်ကလေကြောင်းကနေပြန်လည်ပစ်ခတ်နေပါတယ်။နမ်တူမြို့လက်မလွတ်ရရေးဒီဇင်ဘာလ29ရက်မနေ့3နာရီကလေးကလေကြောင်းသုံးတိုက်ခိုက်နေတာဖြစ်ပါတယ်။နမ်တူမြို့နယ်ခိုးဖွေရွာအနီးမှာရှိတဲ့ခမာယ34တက်ကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်နေတာပါ။အဲ့ဒီတက်ကို TNL ကအခုပတ်အစောပိုင်းကစပီးတက်ကိုတက်သိမ်းနေတာကြောင့်စစ်တပ်ဘက်ကစစ်လေရင်3လေးစီးနဲ့တံပြန်တိုက်ခိုက်နေတာလို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်ရွာသား90ရာခိုင်နှုန်းလောက်ကလာရှိုးဖက်နဲ့ဂျာနက်10ရာခိုင်နှုန်းလောက်ကမန်ဇန်ဖုံးကြီးကျောင်းနဲ့မုံရင်ဘက်ကိုတိမ်းရှောင်နေကြရပါတယ်
ဂရနီပြည်လွယ်ကော်မျိုးလော်ပီတာရွာဘက်မှာစစ်တပ်က81မမလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့ရာခင်းနဲ့သွားတဲ့အရက်သားတွေတဲက2ယောက်သေပြီး9ယောက်လောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အင်ကာနေမနဲ့ပိုင်းကရာခင်းနဲ့ကိုထော်လာကြီးနဲ့သွားနေချိန်81မမကြီးထိမှန်ပြီးအခုလိုထိခိုက်သေဆုံးမှုတွေရှိခဲ့တာလို့ဒေသတွင်းသတင်းအရင်းမြစ်ကပြောပါတယ်သေဆုံးသူ2ယောက်လုံးကအမျိုးသမီးတွေဖြစ်ပြီးထိခိုက်ဒဏ်ရာရထားတဲ့သူတွေရဲ့အခြေအနေကလည်းဆိုးရိမ်ရတယ်လို့ပြောပါတယ်စစ်တပ်က81မမကြီးနဲ့လှမ်းပစ်ချိန်အဲ့ဒီအနည်းဝန်းကျင်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘူးလို့ဆိုပါတယ်
မြောက်ဦးခရိုင်ရဲစခန်းနဲ့ငွေတောင်ပေါက်စစ်ကောင်စီစခန်းကိုရခိုင်တပ်တော်အေအေကတင်ပိုက်ပြီးတဲ့နောက်ရဲစခန်းကအချုပ်သား17ယောက်လွတ်သွားပါတယ်အဲ့ဒီလိုလွတ်သွားတဲ့သူတွေရှိနေပေမဲ့တချို့ကတော့စစ်တပ်ကတိုက်ပွဲဆဖြစ်တဲ့နေ့မှာပဲတခြားနေရာကိုဖမ်းခေါ်သွားခဲ့ပါတယ်ပုံမှန်905ကကြီးနဲ့အမှုရင်ဆိုင်နေရတဲ့တရင်ထောက်ခေါင်းကိုဖိုးတီဟာနဲ့ကိုကျော်ဆန်ဝေတို့အပါအဝင်၈ယောက်ကတော့မြောက်ဦးမှာတိုက်ပွဲတွေဆဖြစ်ခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကလေးကစစ်ကောင်စီတပ်ကခေါ်ယူသွားတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြတယ်လို့နိစသူတွေကပြောပါတယ်။မြောက်ဦးခရိုင်ရဲစခန်းနဲ့မြို့အဝင်ကငွေတောင်ပေါက်စစ်ကောင်စီစခန်းကိုဒီဇင်ဘာလ24ရက်နေ့မနက်ပိုင်းမှာရခိုင်တပ်တော်ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးဒီဇင်ဘာ26ရက်နေ့ည9နာရီခန့်ကအပြေးပိုင်သိမ်းယူခဲ့တာဖြစ်ပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့ပေါ်မှာဒီဇင်ဘာလ26ရက်နေ့နဲ့25ရက်နေ့တိုက်ပွဲအတွင်းနေအိမ်50ဝန်းကျင်မီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကရောကော့ကရိတ်မြို့ပေါ်အမှတ်5ရပ်ကွက်ကနေအိမ်တွေကိုဂလူထူပေါ်ကရင်အစည်းယုံကေကေအုံနဲ့ဤသူကကွေတပ်ဖွဲ့ PDF တွေကဒီဇင်ဘာ26ရက်နေ့မနေ့မှာမီးရှို့ဖျက်ဆီးသွားတာလို့ဆွဆွဲထားပါတယ်။တွန်လိုင်းတပ်ဖွဲ့တွေဘက်ကရောသူတို့လုပ်တာမဟုတ်ဘူးလို့ငြင်းဆူထားပါတယ်။ဒီဇင်ဘာလ1ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကြောင့်ကော့ကရိတ်မြို့ပေါ်ကဒီသခံ3000ဝန်းကျင်ဟာနေရွှန့်ခွာထွက်ပြေးနေရပြီးပေါ်ကရိတ်မြဝတီအာရှလမ်းမကြီးကိုလည်းအခုချိန်ထိအသုံးမပြုနိုင်သေးဘူးလို့ဒီသခံတွေကပြောပါတယ်
အိန္ဒိယနိုင်ငံမနီပေါ်ပြည်နယ်မှာမတရားထိမ့်သိမ်းခံထားရတဲ့မြန်မာနိုင်ငံသား150လောက်ကိုချွင်းချက်မရှိအ мян ဆုံးလွတ်ပေးဖို့နဲ့ခေါလုံသူတွေကိုကူညီကာကွယ်ပေးဖို့ India for Myanmar ကတောင်းဆိုလိုက်ပါတယ်။မနီပေါ်ပြည်နယ်ဝန်ကြီးချုပ် N Biren Singh C ကဒီဇင်ဘာလ22ရက်နေ့ကအိတ်ဖွင့်ပေးစာတစ်စောင်ကို India for Myanmar အဖွဲ့ကပေးအပ်ပြီးတောင်းဆိုထားတာဖြစ်ပါတယ်။မနီပေါ်ပြည်နယ်မှာ Foreigner Act အမှုနဲ့အဖမ်းခံရသူမြန်မာနိုင်ငံသား150ဝန်းကျင်ရှိပြီးအများစုကတော့ပြစ်ဒဏ်နဲ့ငွေဒဏ်နဲ့ကြခံပြီးသူတွေဖြစ်ပါတယ်။သူတို့ကိုအခုချိန်ထိနိုင်ငံခြားသားများထိန်းသိမ်းရေးစင်တာမှာထိန်းသိမ်းထားတာကလွတ်လပ်ခွင့်နဲ့တရားမျှတမှုအခွင့်အရေးတွေဆုံးရှုံးစေတယ်လို့ဆိုပါတယ်။
လက်ရှိကျင်းပနေတဲ့17ကြိမ်မြောက်မွန်ပြည်သက်ပါတီဗဟုမူလခါမှာကမ္ဘာအခင်းအကျင်းမြန်မာနိုင်ငံရေးစည်ရင်းနဲ့ပါတီရေးရာလမ်းစဉ်တို့ကိုဆွေးနွေးသုံးသပ်ပြီးပါတီဥက္ကဋ္ဌအပါအဝင်ဗဟုခရိုင်နဲ့မြို့နယ်ကော်မတီဝင်အဆင့်ဆင့်တို့ကိုပြည့်ဝမဲနဲ့အသစ်ပြန်လဲရွေးချယ်သွားမှာဖြစ်ပါတယ်ဒီလိုလှုပ်ဆောင်ဖို့ရှိပေမဲ့ပါတီမူဝါဒအနေနဲ့ထူးခြားတဲ့အပြောင်းအလဲတစုံတရာမရှိလာနိုင်ဘူးလို့မွန်နိုင်ငံရေးလှလသူတွေကသုံးသပ်ကြပါတယ်ခရစ်စမတ်နေ့မနေ့ပိုင်းမှာ17ကြိမ်မြောက်မွန်ပြည်သက်ပါတီဗဟုမူလခံရေးချောင်းဖျားဒီတာကဗဟုဌာနချုပ်မှာဖွင့်ပွဲကျင်းပခဲ့ကြတာဖြစ်ပြီးညီလာခံမှာကိုယ်စားလှယ်ပေါင်း150တက်ရောက်နေပြီးနှစ်ပတ်လောက်အကြာကျင်းပသွားမယ်လို့မွန်လူငယ်တွေကပြောပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါတိုင်းပြည်အာဏာကိုစစ်တပ်ကသိမ်းပြီး၃နှစ်အကြာမှာတော့လွတ်လပ်တဲ့သတင်းမီဒီယာတွေစုပေါင်းပြီးလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ Independent Press Council မြန်မာကိုဖွဲ့စည်းလိုက်ကြပါတယ်ဒီအကြောင်းကိုတော့နမ်ဟ ோம் ကတင်ဆက်ပေးထားပါတယ်ရှင
်အသွေးမတူတဲ့ဒေတာအခြေစိုက်သတင်းမီဒီယာတွေဟာမတရားမှုကိုစုပေါင်းဖယ်ထုတ်ဖို့တရားမျှတမှုကိုစုပေါင်းကာကွယ်ဖို့လွတ်လပ်တဲ့မီဒီယာတိုက်တွေအနေနဲ့ဆက်လက်ရပ်တည်ပြီးသတင်းနှမားတွေကိုကာကွယ်ပေးနိုင်ဖို့ပုံသဘောတူညီမှုကိုဒီဇင်ဘာလ22ရက်နေ့မှာရရှိပြီးလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကိုဖွဲ့စည်းနိုင်ခဲ့ပါတယ်ကောင်စီမှာဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံလိုက်ရတဲ့ KIC သတင်းဌာနအယ်ဒီတာချုပ်နန်းဖော့ကေကိုတွေ့ဆုံမေးမြန်းရမှာအခုလိုစပြောပါတယ
်ဒီလက်ရှိစစ်ကောင်စီရဲ့သတင်းမီဒီယာကောင်စီကနေပြီးတော့ဒါနိုင်ငံတကာ conference တွေမှာကျွန်တော်ရှင်ဒါကျွန်တော်တို့ရေးသားနေတဲ့သတင်းတွေကfake news တွေဆိုပါဆိုပြီးတော့သွားပြီးတော့တင်ပြတာရှိတယ်အာသူတို့ကိုယ်တိုင်ကနေပြီးတော့သတင်းအမှားကိုနိုင်ငံတကာကိုသွားပြီးတင်ပြနေတဲ့ဟာမျိုးကျွန်တော်တို့ကလက်ခံလို့မရဘူးပေါ့နော်ဒါကြောင့်မို့နေဆက်ဖြစ်စီပြည်တွင်းပြည်ပဖြစ်စီပေါ့နော်နေရာဒေသတွေမှာရှိတယ်ကျွန်တော်တို့ပုံစံတူတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေစုပြီးတော့ပြန်ပြီးတော့ကျွန်တော်တို့လွတ်လပ်တဲ့သတင်းမီဒီယာအလုံးကိုစားပြုတဲ့သတင်းမီဒီယာကောင်စီတခုရှိဖို့တော့လိုအပ်လာပြီးပြီးလို့ရှိရင်နိုင်ငံတကာမီဒီယာအစုအဖွဲ့တွေကိုလည်းလွတ်လပ်တဲ့အမ်မြန်မာသတင်းမီဒီယာကောင်စီဖြစ်ပါတယ်ဆိုတာမျိုးပေါ့နော်ကိုစားပြုမှုတစ်ခုရှိစေချင်လို့ကျွန်တော်တို့ကဒါကိုဖွဲ့စည်းလိုက်ခြင်းဖြစ်ပါတယ်ပေါ့
ဟုတ်ကဲ့ IPCM ဖွဲ့စည်းပြီးတော့ကောင်စီအနေနဲ့ပါရီဆက်လုပ်သွားဖို့ရှိပါတယ်လေရှင
်အာသတင်းကျင့်ဝတ်တွေကိုလေးစားလိုက်နာရေးပြီးလို့ရှိရင်လည်းဒီတိုင်ကြားရေးရန်တရားတွေကျွန်တော်တို့လှုပ်ဆောင်သွားဖို့ရှိတယ်ညာဒေသအတီးတီးမတူတဲ့ဒေသတွေမှာရှိတဲ့သတင်းထောက်တွေပေါ့နော်မြို့သမီးမြို့သားသတင်းထောက်တွေအားလုံးရဲ့လုံခြုံရေးနဲ့ဘေးကင်းရေးပေါ့နော်ကျွန်တော်တို့ရက်တီဗီလောက်ဆောင်သွားမယ်ပေါ့နော်မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ရရှိရေးနဲ့အိမ်နီးချင်းနိုင်ငံသို့မဟုတ်နိုင်ငံတကာမှာရှိတဲ့မီဒီယာအစုအဖွဲ့တွေနဲ့ဒီမီဒီယာလွတ်လပ်ခွင့်တွေအတူတကွချိတ်ဆက်လောက်ဆောင်သွားဖို့ရှိပါတယ်ပေါ့
ဖက်ဒရယ်ပြည်ထောင်စုဆွာတာနဲ့ပတ်သက်ပြီးတော့လည်းပြောတမ်းကြားလိုက်တော့ IPCM နေနဲ့ကဘယ်လိုချိတ်ဆက်လောက်ဆောင်သွားဖို့ရှိပါတယ်လဲရှင
်ချိတ်ဆက်အနာဂတ်ဖက်ဒရယ်ပြည်ထောင်စုအပြန်လဲထူထောင်ရေးအထိပေါ့နော်သူတက်ဆိုင်ရမီဒီယာတွေနဲ့ဒီသက်ဆိုင်ရာပြည်내အစိုးရလည်းဖြစ်ကောင်းဖြစ်မယ်တိုင်းအစိုးရလည်းဖြစ်ကောင်းဖြစ်မယ်ဒီအစိုးရတွေနဲ့ကျွန်တော်တို့မီဒီယာ freedom တွေပြီးလို့ရှိရင်မီဒီယာပညာပေးလုပ်ငန်းတွေပေါ့နော်ကိုယ့်ရဲ့ရက်ရွာတွေအများပြည်သူကိုလည်းသတင်းဝန်ဆောင်မှုတွေပေးတဲ့အခါမှာပညာပေးမှုလုပ်ငန်းတွေအများကြီးလှုပ်ဆောင်ပါမီဒီယာအဖင်းပေါ့နော်လှုပ်ဆောင်သွားဖို့လုပ်ရတဲ့တစ်ဖက်မှာလည်းအာဏာမသိခင်က press council လုပ်ခဲ့ဘူးတဲ့မန်တိုင်၄ရက်တွေ့ဆုံပွဲသို့မဟုတ်လည်းဆွေးနွေးပွဲစကဝိုင်းတွေကျွန်တော်တို့ဆက်လက်လှုပ်ဆောင်သွား
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားမှုတွေကြောင့်အစ်ဘေးတိမ်းရှောင်နေကြတဲ့ဒေသခံပြည်သူတွေဟာစာဝတ်နေရေးအခက်ကြုံနေကြပြီးအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ပလောဝကိုပိုင်အုပ်ချုပ်သောခရိုင်ကောင်စီကထုတ်ပြန်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
လေဝမြို့နယ်စမီးမြို့ကစစ်ကောင်စီအခိုင်အမာစခန်းချထားတဲ့ပြူဟာကုန်းကိုဒီဇင်ဘာလ14ရက်နေ့ကရခိုင်တပ်တော်အေကတိုက်ခိုက်ခဲ့ပြီးနောက်စစ်ကောင်စီတပ်နဲ့တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ရာကြောင်းစမီးမြို့ဒေသခံအားလုံးဤပါဘေးလွတ်တဲ့ရွာတွေဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်လူမှုတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ပလောဝကိုပိုင်အုပ်ချုပ်သောခရိုင်ကောင်စီပြန်ချိုင်းတော်ဝကစလိုက်မျိုးထိုက်ကပြောပါတယ
်စမီးမှာဆိုရင်ဒီဇင်ဘာ14ရက်နေ့မှာဖိတက်တပ်ဖွဲ့တွေဖြစ်တဲ့အချိန်မှာမြို့ပေါ်နဲ့ဒီပတ်ဝန်းကျင်မှာရှိတဲ့ပေါ်တော့ဒီစမီးရဲ့ပပတ်တွေမှာလင်းငါမှန်ကွာမှာရှိတဲ့ရော်တွေလေးတဲ့အခုကဟိုဆက်ဆောင်နေတဲ့ခေါ်လုံးနဲ့ကြတာရှိတော့အရင်အဟောင်းမော်လေးမြို့ပေါ်မှာရှိတဲ့အဟောင်းတွေရောမြို့ပေါ်ကလူတွေရောအဲ့ဒီပလဲစမီးဝင်ချိန်မှာရှိနေတောင်းကြော်လို့ရှိမှာပေါ်တော့ဒီကျွန်တော်ပလဲဝရဲ့ tip my man on Nobutro and Doma, Sissian Lude Chima. Everyone, you are Nina Machida be to the Obo, not be to the Obino General, the Pichompe, my lady, to be a Najisida, but I tip my man. Not Sissian Gomes, you know, Penuli, I don't like this on Boba.
Sami Mua, Louis Naton, Wenjin Lao Shire, Mu Pibi, Yen the towns of Ship Kuniga, Yakin Dato, eh, Seta Duja, Taipuja, Belewa Munerega, Didaka Pidu, Don't Town, Wenjin Gale, Erima Shire, Sibi Shams, Kane, Kulum, Nijayara, Pibari, Akuro, Sami Mu Boba, Taipu.
ပြပွားလာလို့မြို့ခန့်တွေနဲ့အတူစစ်ဘေးရှောင်တွေကမြို့ကိုဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာလို့စလိုင်းမြို့ထိုက်ကဆက်ပြောပါတယ်။ကစမီအထက်ပိုင်းမှာကစစ်ဆောင်တွေတို့ဦးရေကဒီရောမရှိတဲ့လူတွေတင်ပြများသွားတာ။ဥပမာရောကလူတွေတရားတရားငါ့ရှိတဲ့ရောတွေမှာအကွာစစ်ဆောင်တွေကနေရာ300လောက်ရောက်တဲ့အချိန်မှာဒုတို့ရဲ့တင်းနဲ့သာလောင်ထားတဲ့ဆိုင်ပေါ်နော်စပါးတွေကတော့အဲ့မှာတလားလို့သာကြွေ
ွင်းလွန်လိုင်းရင်အားစုတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားမှုတွေကြောင့်အရသာပြည်သူတွေဥအိမ်ဆုတ်ခွာကာဘေးလွတ်ရာနေဆက်တဲ့ရွာတွေနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်နယ်စပ်ဒေသတွေမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဘလဝခရိုင်အတွင်းကစစ်ပီးရှောင်လူဦးရေမှာ 3,000 ကျော်လောက်အထိမြင့်တက်လာပြီလို့ဘလဝကိုပိုင်အုပ်ချုပ်သောခရိုင်ကောင်စီကဆိုပါတယ်။အဲ့ဒီစစ်ပီးရှောင်တွေအတွက်လိုအပ်နေတဲ့စားနပ်ရိက္ခာ၊နေရာထိုင်ခင်းတဲ့ဈေးဝါပစ္စည်းတွေကူညီပေးကြဖို့ဘလဝကိုပိုင်အုပ်ချုပ်သောခရိုင်ကောင်စီကတောင်းဆိုထားပါတယ်။
အခုဆက်ပြီးသတင်းအချင်းချက်ကိုနားဆင်ကြရမှာပါ
။ရှမ်းမြောက်ကနမ်တူမြို့ကိုလက်မလွှဲရရေးစစ်တပ်ကလေကြောင်းသုံးတိုက်ခိုက်နေပါတယ်။ကရင်နီပြည်လွယ်ကော်မြို့လော်ပိတရွာဘက်မှာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့အရတအမျိုးသမီးနှစ်ယောက်သေဆုံးခဲ့ပါတယ
်။ဒေါ်ရရှိနဲ့အခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းတော့ဒီကနေ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ကြာတာရင်းညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။တော်ရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးစင်တဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံအတွက်အမေရိကန်အစိုးရကပေးမယ်လို့ကတိပြုထားတဲ့စည်အကူအညီတွေကလက်ကျန်ဒေါ်လာတန်250ဘူးလက်နက်အကူအညီတွေပို့ပေးမယ်လို့ဒီအမေရိကန်ကာကွယ်ရေးဌာနကဒီဇင်ဘာ28ရက်နေ့ပုံထုတ်နေတော့ကကြေညာပါတယ်။ယူကရိန်းကိုနောက်ထပ်ထောက်ပံ့ဖို့အတွက်လွှတ်တော်ကအတိမပြုတ်ပေးရင်တော့ဒီအကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်ဩဂတ်လတည်းကဆိုရင်တော့အမေရိကန်စစ်တပ်အတွက်အသင့်ထားတဲ့လက်နက်တွေကနေယူကရိန်းအတွက်54ချိန်မြောက်ပေးတာပါအခုလိုအမေရိကန်စစ်တပ်ကပေးလိုက်မဲ့လက်နက်တွေနေရာမှာပြန်အစားထိုးဝယ်ဖြည့်ဖို့အသုံးစရိတ်မရှိတော့သလိုယူကရိန်းကိုနောက်ထပ်လက်နက်တွေထောက်ပံ့ဖို့အသုံးစရိတ်လည်းကုန်သွားပြီလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကကြေညာချက်မှာပြောထားပါတယ်နောက်ထပ်အသုံးစရိတ်ထပ်မရတော့ဘူးဆိုရင်တော့အမေရိကန်စစ်တပ်မှာအစင်သင့်သုံးနိုင်မှုထားထားတဲ့လက်နက်တွေကိုပြန်မဖြစ်နိုင်တဲ့အတွက်တိုက်ခိုက်ရေးပိုင်းအသင့်ဖြစ်မှုကိုထိခိုက်နိုင်တယ်လို့လည်းသူကပြောပါတယ်တရုတ်နိုင်ငံရဲ့နယ်စပ်ဖြစ်တဲ့ကိုကန့်ကိုကိုင်အုပ်ချုပ်ခွင့်ရဒေသရဲ့လုံခြုံရေးအခြေအနေပိုဆိုးလာတဲ့အတွက်တရုတ်နိုင်ငံသားတွေတရုတ်နိုင်ငံကိုအမြန်ဆုံးပြန်လာကြဖို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံမဟာမိတ်သုံးဖွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့လောက်ကိုင်ဒေသမှာရှိတဲ့တရုတ်နိုင်ငံသားတွေအနေနဲ့လုံခြုံတဲ့နေရာကိုသွားကြပါလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရမောင်နှင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။တရုတ်နိုင်ငံကိုအမြန်ဆုံးပြန်လာဖို့ဒါမှမဟုတ်ရင်လည်းဘေးကင်းလုံခြုံမှုရှိအောင်တတိထားနေကြဖို့အတွက်သူကတိုက်တွန်းပါတယ်။လောက်ကန်မြို့မှာပြည်ပခါတွေပူဆန်းလွှာတဲ့အတွက်တရုတ်နိုင်ငံသားတွေအမြန်ဆုံးထွက်ခွာသွားဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကလည်းဝီချက်လူမှုကွန်ရက်မှာတတိပေးထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာရှိတဲ့နမ်တူမြို့ကိုတော့ TNLA တအန်တက်ကသိမ့်ပိုက်နိုင်ခဲ့တယ်လို့ဒီ TNLA ပြောခွင့်ရကဒီကနေ့ဒီဇင်ဘာ28ရက်နေ့မှာ VOA မြန်မာပိုင်းကိုအတည်ပြုပါတယ်။နမ်တူအခြေစိုက်ခမရ34ကိုဒီတင်းယူပြီးတဲ့နောက်ပိုင်းမှာတမျိုးလုံးကိုထိမ့်ချုပ်နိုင်ခဲ့တယ်လို့သူကပြောပါတယ်။26ရက်နေ့အင်္ဂါနေ့ကတော့ဒီနမ်တူမျိုးကဒီထောင်ထဲချီတဲ့ပြည်သူတွေဟာလှရှိုးသီဘောကြောင်မဲနဲ့မန်ဆန်ဘက်တွေကိုတင်းချောင်နေကြတယ်လို့အဲ့ဒီဒေသခံတွေကိုကူညီနေတဲ့သူတွေကပြောပါတယ်။ကိုကန်ဒေသလောက်ကန်ဘက်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဒီမျိုးရဲ့80ရာခိုင်နှုန်းနီးပါးလောက်ကိုကိုကန်တက် MNDA ကထိမ့်ချုပ်ထားနိုင်ပြီဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ အိန္ဒိယနိုင်ငံထဲကိုတရားမဝင်ဖြတ်ကျော်ဝင်ရောက်မှုနဲ့မနီပူရာပြည်နယ်အင်ဖာဗဟိုအကျဉ်းတော်မှာထမ်းချခံရတဲ့ကလေးငယ်တွေအပါအဝင်200နီးပါးအကူအညီတွေလိုအပ်နေကြပါတယ်ရှင်
။တရင်ကျေးဇူးကိုမဆုမြတ်မောင်ကပြောပြပေးသွားတာပါ။2023ခုနှစ်ဒီဇင်ဘာလ28ရက်ကြာသာရင်းညရဲ့အစီအစဉ်ကတော့လောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စတိုပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းကျင်းပြီးအလိုရာဆန္ဒပြေဝါကြပါစေရှင်။ကျေးဇူးအလိမ်ပါပါ
This program has